Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ15ရက်အင်္ဂါနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လက်လက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မျိုးအဖြစ်ကျွန်တော်ဇွန်ဝက်လိုင်ကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုတချို့ကိုဒီကနေ့ထပ်မံစစ်ဆေးပါမယ်
။ခုဒီနေ့ငါခပ်ပြီးအမှုကတရလူစစ်နေတယ်သူတို့သက်သေရန်တွေ့တဲ့အမှုကိုအမားတို့ကကန့်ကျက်တဲ့အတွက်နှစ်ဖက်ဆောင်လက်တဲ့လားနဲ့ရုပ်ကြည့်ဒီနေ့25တမှုကတော့တရလူပြီးသွားပြီးအမားတို့ကလည်းအဲ့တရလူကိုပြန်လည်နေဖို့မေးရ
တောင်ဆန်းစုကြည်နဲ့အမှုတွဲတူတဲ့သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြော့အောင်တို့ကစစ်ဆေးခဲ့တဲ့သတင်းအပြည့်အစုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေအကြောင်းချင်းပြည်နယ်အတွင်းကစစ်ပေးဒုက္ခသည်တွေဆန္ဒရေးခါအခက်အခဲရင်ဆိုင်နေရတဲ့အခြေအနေတွေရခိုင်ပြည်နယ်အတွင်းကစစ်ပေးဒုက္ခသည်စခန်းတွေမှာတော့ရည်ကြီးမှုနဲ့ရင်ဆိုင်နေရတဲ့အကြောင်းတွေနားဆင်ရပါမယ်။အဲဒီနောက်ပိုင်းမှာမူရစ်စေးဖြန့်ဖြူးမှုနဲ့ထိုင်းနိုင်ငံတစ်စပ်ကဒီနိုင်ငံတကာကိုဖြန့်ပြနေတဲ့အကြောင်းထိုင်းအာဏာပိုင်တွေရဲ့ပြောတဲ့အကြောင်းတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါရခင်ဗျာ။အခုအရင်ဆုံးတော့အင်္ဂါညအတွဲနောက်ဆုံးရသတင်းတွေကိုနားကိုကြော်သိမ့်နဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။နိုင်ငံတော်တိုင်းမြန်မာပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်စစ်ကောင်စီကတရားစွဲဆိုထားတဲ့အမှုတွေတဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်95ခါခွေးနဲ့ဆွဲဆူထားတဲ့အမှုတဘာဝဘေးရန်တွေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆူထားတဲ့အမှုတို့ကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာစပြီးကြားနာစစ်ဆေးပါတယ်တရားလူထွက်ဆိုချက်ပြီးတဲ့နောက်တပ်သေးခံတင်သွင်းတော်ကိုဒေါက်ဆန်းစုကြည်ရဲ့ရှိနေတဲ့ဘက်ကကန့်ကွက်တဲ့အတွက်လာမယ့်ရှေ့သတင်းဘက်ယုံကြည်မှနှစ်ဖက်ရှောင်လွှဲချက်တွေကိုကြားနာမယ်လို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေသူဖြစ်သူဒေါက်ဆန်းမာလာညွန့်က VOA ကိုပြောပါတယ်တဘာဝဘေးရန်တွေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားဆွဲထားတဲ့အမှုမှာတော့ဒေါက်ဆန်းစုကြည်နဲ့အတူသမရဦးဝင်းမြင့်နေပြည်တော်စစ်ပင်သာရေးကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ပါဝင်ပါတယ်ဒေါက်ဆန်းစုကြည်ကိုစုစုပေါင်းအမှုခုနှစ်မှုနဲ့တရားဆွဲဆိုထားပြီးတပတ်ကို2ရက်ကြာနာစစ်ဆေးပြီးတော့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းအပြီးသက်စစ်ဆေးဆုံးဖြတ်မယ်လို့တရားသူကြီးကပြောထားပြီးတဲ့နောက်မနေ့ကစပြီးကြာနာစစ်ဆေးနေတာပါလက်ရှိရင်ဆိုင်နေရတဲ့အမှုခုနှစ်မှုအပြင်1095နှစ်တိချမှတ်နိုင်တဲ့အာဂရီလိုက်စားမှုနဲ့လည်းဒေါက်ဆန်းစုကြည်ကိုရဲကအမှုဖွင့်ထားပါသေးတယ်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကဆွဆွဲထားတာတွေဟာခိုင်လမှုမရှိဘဲလှုပ်ကြံဆွဆွဲထားတာတွေသာဖြစ်တယ်လို့ဝေဖန်ထောက်ပြကြတာတွေရှိပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်စစ်ကောင်စီကဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂဒေမှုချုပ်ကမနေ့ကပဲထပ်ပြီးတောင်းဆိုခဲ့ပါသေးတယ်။ဒီကနေ့မနေ့ပိုင်းကရန်ကုန်မြို့ကြီးမြနိုင်ကန္နာလန်တိရိမင်္ဂလာဇေယောင်းနားမှာအာဏာသိမ်းမှုဆန့်ကျင်ကောက်ွက်တဲ့မြို့နယ်ပေါင်းစုံပျောက်ကြားဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကဖျက်ဆီးထားကြောင်းဆန္ဒပြသူ၄ယောက်တည်းမနဲ့ဖမ်းဆီးခံရတယ်လို့ပါဝင်သူတူက view ရေကိုပြောပါတယ်
ကျွန်တော်ဒီမနက်ပေါ်တော့ဘာမှမလုပ်ရသေးဘူးကျွန်တော်တို့နိုင်ငံ၄ပါးလွင့်နေပြီးပါရင်ကျွန်တော်တို့ဒီလူစပြီးတော့စုတဲ့အချိန်တော့ပဲရှိသေးရဲ့ကြမိနစ်ပိုင်းတော့မဟုတ်စက္ကန့်ပိုင်းတော့အဲ့လိုမိနစ်ပိုင်းနဲ့စက္ကန့်ပိုင်းအတွင်းမှာဖြုတ်ခွဲခံလိုက်ရကျွန်တော်တို့တီးတဲ့လောက်ကတော့၄ယောက်ပြဒါပေမဲ့လည်းအခု၅ယောက်ပေါ်တော့ဒါပေမဲ့တီးကြတော့၄ယောက်ပဲတီးကြပါပဲအဲ့မှာတော့ကျွန်တော်တို့ဒီဒီမိနစ်မိနစ်အခုဒီခွဲလို့မရပါဝါရစွာပဲတည်လိုက်ရပါတော့။ရင်းမြန်နေရမနေ့ကကျွန်တော်တို့ဒီဘာမှတော့မလုပ်ရသေးဘူးနဲ့။ဒါဖြိုခင်းရတော့ကျွန်တော်တို့အနေနဲ့ဒါဟိုတို့လုံလုံကြီးတင်းကျစ်ကျစ်လောက်တာလည်းပါတယ်လို့သူတို့ဘက်ကပေါ့နော်။နည်းနည်းလေးတင်းချူရထားလည်းပါမယ်လေနော်
။နှီးစင်လူဆန္ဒပြနေတဲ့ကချင်ပြည်နယ်ဖားကံမြို့မှာဒီကနေ့လဲဒိုင်းနာလူမျိုးပေါင်းစုံပင်မတပိတ်စစ်ကြောင်းနဲ့ဆန္ဒပြချီတက်ခဲ့ကြပါလေ။အန္တလီမုံရွာတဝဲကလေးစတဲ့မြို့ပေါ်ဒီမှာသမကရင်းမပင်စလင်းကြီးမြိုင်စတဲ့ဒေသတွေမှာလည်းကြီးရွာတွေစုဝေးပြီးဆန္ဒပြကြပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဥရောပသမဂ EU ခေါင်းဆောင်တွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အခါရုရှားတရုတ်နိုင်ငံတို့နဲ့ပတ်သက်တဲ့အကြောင်းအရာတွေလည်းပါဝင်အောင်မှာဖြစ်ပါတယ်
။ Russia and China are both seeking to drive a wedge in our transatlantic solidarity. We're seeing an increase in
ရုရှားနဲ့တရုတ်နိုင်ငံစလုံးဟာအတလန်လေးသမုဒ္ဒရာဟိုဘယ်ချမ်းနဲ့ဒီဘယ်ချမ်းကကျွန်တော်တို့ရဲ့သွေးစည်းညီညွတ်မှုကိုထိုးခွဲဖို့ကြိုးစားနေကြပါတယ်။ဖြက်လို့ဖြက်စီလို့ချင်တဲ့စိုက်ဘာလူရက်တွေပိုများလာတာကျွန်တော်တို့တွေ့နေရပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့မာမေးဖြစ်မှုကအုံမြင့်ခိုင်မာပါတယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ ဇွန်လကြမယ်ထဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါရေးဥရုယာတီပြောင်းလဲမှုဆိုင်ရာကုန်သွယ်ရေးနဲ့နိုင်ငံခြားရေးကိစ္စတွေမှာအတူလက်တွဲလှုပ်ဆောင်ကြဖို့စတဲ့အကြောင်းအရာတွေလည်းပါဝင်ပါတယ်။ COVID-19 ရောဂါကာကွယ်ဆေးတစ်ကမ္ဘာလုံးတန်းတူညီနာရစေဖို့ COVAX အစီအစဉ်ကိုထောက်ပံ့ကူညီသွားမယ်လို့ထိပ်သီးအစည်းအဝေးမတိုင်ခင်ထုတ်ပြန်ချက်တွေထဲမှာနှစ်ဖက်လုံးကအာမခံပြောဆိုထားပါတယ်။ဒါ့အပြင်ကာယောဂါကြောင့်ထိခိုက်ခဲ့တဲ့ကမ္ဘာစီးပွားရေးပြန်ပြီးနလန်ထူလာစေမယ့်နည်းလမ်းတွေရှာဖွေရေးအတူတကွလှုပ်ဆောင်ကြမယ်လို့လည်းပြောထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးကြဖို့စီစဉ်ထားပါတယ်။ကမ္ဘာတွင်းမှာဒီမိုကရေစီရေးကိုအားပေးထောက်ခံရေးအချင်းပြတ်ခြားစားမှုတိုက်ဖျက်ရေးလူ့အခွင့်အရေးကိုအားပေးမြင့်တင်ရေးအခိုင်အမာလှုပ်ဆောင်သွားကြမယ်ဆိုတာခေါင်းဆောင်တွေပြောဆိုကြမယ်လို့အမေရိကန်သမ္မတအင်ဂျီလိုဂါရော EU ဘက်ကပါပြောထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ထိပ်တီးအစည်းအဝေးတွင်ကိစ္စရပ်မျိုးစုံနဲ့ပတ်သက်ပြီးဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ရုရှားဆိုရကဒီနေ့ထုတ်ပြန်တဲ့အမေရိကန်ရုပ်သံသတင်းဌာန NBC နဲ့လုပ်ထားတဲ့တွေ့ဆုံမိန့်မြန်းခန်းထဲမှာသမ္မတပူတင်ကအဲ့လိုပြောထားတာပါအမေရိကန်နဲ့ဆက်ဆံရေးဟာမကြာသေးခင်နှစ်တွေအတွင်းအနိုင်ဆုံးအဆင့်ကိုရောက်ခဲ့ပေမဲ့လည်းနိုင်ငံစလုံးအတွက်အကျိုးရှိစေမယ်ပူးပေါင်းဆောင်ရွက်လို့ရတဲ့နယ်ပယ်တွေရှိပါတယ်လို့သမ္မတပူတင်ကဆိုပါတယ်ဇေယျကာလနောက်ပိုင်းမှာနိုင်ငံခြားအဆိုးရွားဆုံးတင်းမာနေတဲ့အခုလိုအချိန်မှာပဲအမေရိကန်နဲ့ရုရှားခေါင်းဆောင်တို့ဇွန်လ16ရက်ဗုဒ္ဓဟူးနေ့ဂျနီဗာမှာပထမဆုံးအကြိမ်ဖြစ်တွေ့ဆုံဆွေးနွေးကြမှာပါအမေရိကန်နဲ့အကျဉ်းသားအပြန်အလှန်ဖလှယ်ဖို့စဉ်းစားခြင်းမျိုးရှိသလားလို့မေးတဲ့အခါသမ္မတပူတင်ကသိရှိတာပေါ့လို့ဖြေခဲ့ပါတယ်။ရုရှားကဖမ်းဆီးအချင်းချထားတဲ့အမေရိကန်မရိန်းတပ်ဖွဲ့ဝင်အောင်2ဦးကိုပြန်လွှတ်ပေးဖို့အမေရိကန်အစိုးရကအကြိမ်ကြိမ်တောင်းဆိုထားတာပါ။တရှိုလုံးမှုနဲ့ဆွဆွဲပြီးဖောဝီလန်ကို2016နှစ်ချထားပြီးထရီဗာရီဒ်ကိုတော့မော်စကိုမြို့တော်မှာအရက်တောင်းရင်းရုရှားရဲ့တပ်ဖွဲ့ဝင်2ဦးကိုအန်ဒရယ်ပြုခဲ့တယ်လို့ဆွဆွဲပြီးတော့2009နှစ်ချထားတာပါ။ဒရိုနီယောစလုံးကဒီဆွဆွဲချက်တွေကိုမကျူးလွန်ဘူးလို့ညင်ထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် COVID-19 ရောဂါကိုတပ်ဖြတ်ရေးအတွက်အလားအလာကောင်းတဲ့ကာကွယ်စစ်တေသမျိုးတွေ့နေရပါမယ်ဖြန့်ဖြူရေးကိစ္စအတွက်အတော်လေးစဉ်းစားစရာဖြစ်နေပါတယ် Novavax COVID ကာကွယ်ဆေးဟာ American ပြည်ထောင်စုမှာ၄ခုမြောက် COVID ကာကွယ်ဆေးဖြစ်လာပြီးတော့စံတမ်းမှုတွေအရအတော်လေးထိရောက်အားကောင်းတာတွေ့ရပါတယ်ဒါပေမဲ့အမေရိကန်နိုင်ငံတွင်ဖြန့်ဖြူးနိုင်ဖို့တဲ့တခြားတိုင်းပြည်တွေအတွက်ပိုလိုအားချက်ဖြစ်လာနိုင်ပါတယ
် We need vaccines that can be used in the US to
အမေရိကန်မှာပထမဆုံးကာကွယ်ဆေးထိုးပြီးတော့6လကနေတဲ့အတွင်းအားဖြင့် booster ကာကွယ်ဆေးတွေထိုးဖို့လိုတဲ့အခါတုံ့ပြန်ကာကွယ်ဆေးတမျိုးလိုအပ်ပါတယ်ကာကွယ်ဆေးတွေတစ်ကမ္ဘာလုံးကိုရောက်နေဖို့လည်းလိုပါတယ်အထူးသဖြင့်ဝင်ငွေအလဲလတ်နဲ့ဝင်ငွေနှိမ့်တဲ့တိုင်းပြည်တွေမှာကာကွယ်ဆေးရောက်ဖို့လိုပါတယ်ကျွန်တော်တို့ဆေးကတာမန်ရေခဲတစ်တာထဲမှာတူလောင်ထားနိုင်တဲ့အတွက်အဲ့ဒီလိုတိုင်းမီတွေအတွက်အထူးသင့်တော်ပါတယ်လို့ Novavax Company အကြီးအကဲ Stanley Eric ကပြောပါတယ်။အမေရိကန်အခြေစိုက်စည်းဝါးနည်းပညာကုမ္ပဏီ Novavax ရဲ့ကာကွယ်ဆေးတွေကိုအိန္ဒိယနိုင်ငံမှာအများအပြားထုတ်လုပ်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းပြည်ရင်းကာယောဂါအခြေအနေကြောင့်ပြည်ပကိုကာကွယ်ဆေးတင်ပို့မှုတွေအိန္ဒိယအစိုးရကလက်ရှိတားမြစ်ထားတာပါ။Novavax ရဲ့ဆေးတွေကိုအမေရိကန်နဲ့မက္ကဆီကိုနိုင်ငံမှာလူရင်းနဲ့စမ်းသပ်ခဲ့တာမှာယောဂါပြင်ထန်တဲ့ COVID ယောဂါကိုတရားရခိုင်နှုန်းကာကွယ်နိုင်ပြီးတော့အခြားယောဂါပြရတွေကိုတော့90ရခိုင်နှုန်းကာကွယ်နိုင်တာကိုတွေ့ရတယ်လို့ကုမ္ပဏီကသတင်းလာနေမှာကြေညာတာပါ WHO ရဲ့ Covax ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်အတွက်ကာကွယ်ဆေးတန်ပေါင်း350အထိရောင်းချပေးဖို့လဲကုမ္ပဏီကသဘောတူထားပါတယ်သက်ဆိုင်ရာကတရားဝင်ဆေးအတုံးပြုခွင့်ပြုလိုက်တာနဲ့ Novavax ကာကွယ်ဆေးတွေကိုဒီနှစ်တတိယလေးလပတ်မှာစပြီးတော့ဖြန့်ဖြူးနိုင်မယ်လို့ခန့်မှန်းရပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကျဆင်းလာတာသတင်းခုနှစ်ပတ်ဆက်တိုက်ရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒါဟာကာယောဂါစတင်ကြတဲ့ကပိုးကူးစက်မှုကျဆင်းလာအချိန်အကြာဆုံးကာလဖြစ်တယ်ဆိုပေမဲ့ကိုဗစ်ကြောင့်သေဆုံးသူတွေကတော့အများအဆန်ကျဆင်းလာတာမရှိသေးဘူးလို့ WHO အကြီးအကဲ Tedros Ghebreyesus ကသတင်းလာနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ကာကွယ်ဆေးတန်းတူညီမျှမရကြသေးတာကလည်းကာယောဂါကာကွယ်ထင်းကျုပ်ရေးအနာဂတ်လုပ်ငန်းစဉ်တွေအပေါ်ချိန်ချမှုဖြစ်နေတယ်လို့လည်းသတိပေးပါရစေ။ကာကွယ်ဆေးဖြန့်ဖြူးမှုနှုန်းထက်ယောဂါပိုးကူးစက်ပြန့်နှံ့မှုကပိုးပြီးတော့မြန်ဆန်နေတယ်လို့လည်း Mr. Ghebreyesus ကပြောပါရစေ။စီးပွားရေးအရာကြီး9နိုင်ငံရဲ့ G7 နောက်နဲ့ညီလာခအရောက်မှာ ကမ္ဘာလူဦးရေ80ရာခိုင်နှုန်းကိုကောက်ွက်ဆဲအပြည့်ထိုးထားပေးဖို့လဲနိုင်ငံရေးပိုင်းကကောင်းဆောင်တွေကို WHO အကြီးအကဲကတိုက်တွန်းသွားပါတယ် WHO ရဲ့ COVAX ကောက်ွက်ဆဲဖြန့်မြည့်ရေးအစီအစဉ်အတွက်ကောက်ွက်ဆဲတန်ပေါင်း880ပေးအပ်ဖို့ G7 ကောင်းဆောင်တွေကကတိပြုခဲ့တာကိုလဲ WHO ကကြိုးဆိုခဲ့တာပါဒါပေမဲ့လည်းကိုဗစ်ကြောင့်နိုင်စဉ်လူသတောင်းကျော်သေဆုံးနေရသလိုကာကွယ်ဆေး17ဘီလီယံလိုအပ်နေတာကိုလည်းထောက်ပြခဲ့ပါတယ်။စီးရင်နွမ်းပါတဲ့တိုင်းပြည်တွေကပိုကူးဆက်နိုင်ခြင်းများတဲ့လူတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအရင်ဆုံးဆေးထုတ်ပေးဖို့လည်းအလေးပေးပြောဆိုသွားပါတယ်။ချမ်းသာတဲ့တိုင်းပြည်တွေကဆယ်ကျော်သက်တဲ့ကလေးတွေကိုထိုးပေးနေတဲ့ကာကွယ်ဆေးလုပ်ငန်းကိုယာယီရပ်ထားပြီးတော့ဖွံ့ဖြိုးတိုးတက်ဆဲတိုင်းပြည်တွေကိုချက်ချင်းလူတန်းဖို့ WHO အကြီးအကဲကတိုက်တွန်းထားဖို့ပါတယ်။အမေရိကန်ပြည်အောင်စုနေပါတာပြည်내ကိုသွားရောက်ခဲ့တဲ့ကာကွယ်ဆေးထိုးပြီးသားဟာဝိုင်ယီပြည်내ကအိုဟွာကျွန်းနယ်လူတယောက်မှာဒယ်တာမျိုးဗီဇပြောင်းဖို့ကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အိန္ဒိယနိုင်ငံမှာပထမဆုံးတွေ့ခဲ့တဲ့ဒယ်တာဗီဇပြောင်းဖို့ဟာအလွန်ကူးစက်များလာတဲ့ပိုးမျိုးဖြစ်ပြီးအမေရိကန်ပြည်အောင်စုမှာကူးစက်ခံရသူအလုံးရဲ့600ခန့်နှုန်းရှိပါတယ်။ကိုဗစ်ကာကွယ်ဆေးကဗီဇပြောင်းဖို့ကူးစက်မှုကိုမကာကွယ်နိုင်ဘူးဆိုတာဟာဖြစ်အောင်ဖြစ်ခဲ့ကိစ္စဖြစ်ပါတယ်လို့ဟာဝိုင်ယီချက်မှာရေးထားတာညွှန်ကြားရင်းမူဒေါက်တာလီဘီချာကပြောပါတယ်။ဒယ်တာဗီဇပြောင်းပို့တဲ့အများပြားကူးစက်ပြန့်နှံ့နေတဲ့ဗြိတိန်နိုင်ငံကသူတေတီတွေရဲ့တိလာချက်တစ်ခုမှာတော့ဖိုင်ဇာကာကွယ်ဆေးတွေကဒယ်တာဗီဇပြောင်းပို့ကြောင့်နေထိုင်မကောင်းဖြစ်ပြီးဆေးရုံတည်ရတာမျိုးဖြစ်မလာအောင်96ရာခိုင်နှုန်းအထိကာကွယ်နေတာတွေ့ရှိခဲ့ကြပါတယ်။တမောင်1400နီးပါးရှိတဲ့အင်းမြပြည်သူတွေအပေါ်တက်ရောက်မှုရှိမဲ့ online ရေးသားမှုစည်းကမ်းတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီအစိုးရအဖွဲ့နဲ့ American နည်းပညာကုမ္ပဏီ Twitter တို့ကြားအခြေအတင်ဖြစ်နေပါတယ်။အင်းမြအစိုးရကအသေးထုတ်ပြန်လိုက်တဲ့ IT စည်းမျဉ်းစည်းကမ်းတွေအရ Twitter လူမှုဆန္ဒနာဘောကရေးသားချက်တချို့ကိုဖယ်ရှားပစ်ဖို့အစိုးရစည်းမျဉ်းတွေအတိုင်းလိုက်နာဖို့နဲ့သတင်းရင်းမြစ်တွေကိုဝေမျှဖို့လည်းပါပါတယ်။လိုက်နာမှုမရှိရင်ကုမ္ပဏီဝန်ထမ်းတွေရာဇဝတ်ကျူးလွန်မှုနဲ့တရားရင်ဆိုင်ရမှာပါအခုလိုတင်မာမှုတွေတိုးလာနေတာကြောင့်အွန်လိုင်းကနေလွတ်လပ်စွာပြောဆိုမှုတွေကိုတောင်မှကအိန္ဒိယရဲ့ဒီမိုကရေစီစနစ်အပေါ်မှာပါထိခိုက်လာနိုင်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ် IT စီကံတစ်တွေမေလ25ရက်နေ့မှာအသက်ဝင်တာဖြစ်ပေမဲ့ Twitter နည်းပညာကုမ္ပဏီက3လဆိုင်ငံ့ဖို့တောင်းဆိုထားတာပါစီကံတစ်အသက်မဝင်ခင်တည်းရဲ့အလို့မေလ24ရက်နေ့မှာ New Delhi ရဲ့တပ်ဖွဲ့က Twitter ရုံးကိုအတိပေးစာပေးပို့ခဲ့ပေမဲ့အဲ့ဒီအချိန်မှာရုံးပိတ်ထားတာပါရဲအရာရှိတွေရုံးအဆောက်အုံထဲဝင်ပြီးတော့ရှာဖွေခဲ့တဲ့ဗီဒီယိုဖိုင်ကိုဒေတာရင်းရုပ်သံလိုင်းတွေကနောက်ပိုင်းမှာပြသခဲ့ပါတယ်အိန္ဒိယကဝန်ထမ်းတွေနဲ့လွတ်လပ်စွာထောက်ဖော်ခွင့်အပေါ်ထိခိုက်လာမှာကိုဆိုရင်ကြောင်းအခင်းဖြစ်ပြီးရပိုင်အကြံမှာပဲ Twitter ကပြောပါတယ်ဒီလအစောပိုင်းမှာတော့ Twitter ကုမ္ပဏီကိုနောက်ဆုံးသတိပေးစာပေးပို့ခဲ့တယ်လို့အစိုးရကပြောပါတယ်လိုက်နာမှုမရှိရင်မလိုလားအပ်တဲ့အကျိုးဆက်တွေပေါပေါလာလိုက်မယ်လို့လည်းဖော်ပြထားကြောင်းအဲ့ဒီအတိပေးစာကိုရခဲ့တဲ့တီချာလွတ်လပ်တဲ့ FBI တရင်ကဖော်ပြခဲ့တာပါအိန္ဒိယအစိုးရကတော့ IT စီးမျဉ်းသစ်ကလွတ်လပ်စွာရေးသားဖော်ပြခွင့်ကိုကန့်သတ်ထားတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုပယ်ချထားပါတ
ယ်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိတဲ့အနားလောင်တို့ကပြောပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ဒေါန်ဆန်းစုကြည်ရဲ့အမှုကြမ်းတာစစ်ဆေးမှုသတင်းနဲ့စပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုတွေကဒီကနေ့ဇွန်လ15ရက်နေ့မှာအမှုနှစ်ခုစစ်ဆေးပါတယ်။သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတခါအများပြည်သူတည်ငြိမ်အေးချမ်းမှုပြက်အောင်လှုပ်ဆောင်မှုဒီအမှုနှစ်ခုကိုစစ်ဆေးတာပါ။နေပြည်တော်ကသီးသန့်တရားရုံးမှာဒေါက်ဆန်းစုကြည်အမှုတွေကိုဒုတိယမြောက်နေ့အဖြစ်စစ်ဆေးခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ။
ဒေါန်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အထက်ကရိုးရှင်းတဲ့မှုတွေအတွက်အမှုတစ်ခုစီကိုရက်ပေါင်း180အတွင်းပြီးစစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှဒီသတင်းဘက်ထဲဒုတိယနေ့အဖြစ်နဲ့နေပြည်တော်ကတည်တံ့တရားရုံးမှာဆက်လက်စစ်ဆေးပါတယ်။ဒီကနေ့မှာတော့တဘောဝပေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25ကိုချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှန်505ခါခွေချိုးဖောက်မှုတို့ကိုစစ်ဆေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဒေါက်ဆန်းမာလာညွန်က VOA မြန်မာပိုင်းကိုပြောပါတယ်။905ခခွေအမှုအတွက်တရားလိုဘက်ကတက်သေးတင်သွင်းတာကိုသူတို့ဘက်ကကန့်ကွက်ခဲ့တယ်လို့ရှင်းနေတော်ဆန်းမာလာညွန်းကပြောပါတယ်
။ဒီနေ့905ခခွေရဟို၃လောက်ပဲအမှုကတော့တရားလိုဆက်တရားလိုဆက်ပြီးတော့သူတို့တက်သေးကန်သွင်းတဲ့ခါကိုကျွန်တော်ကကန့်ကွက်လို့ဘက်ကကျွန်တော်ဘက်ကကန့်ကွက်လို့နှစ်ဖက်ဆောင်လဲတက်ပေါ့နားနဲ့ရင်ရင်အမှုမှာသူတို့ဘက်ကတင်ရင်အမားတို့ကကန့်ကွက်ပါညွန်းတယ်သူတို့ကတက်သေးကန်သွင်းရင်အမားတို့ဘက်ကတင်ရင်လည်းသူတို့ကတက်သေးကန့်ကွက်ပါညွန်းရှိတယ်လေကန့်ကွက်လို့ရတယ်ဆိုတော့အမားတို့ကသူတို့တင်တဲ့ဟာကိုအမားတို့ကတန်ွက်တယ်အဲ့ဒီပေါ်တမှာအမားတို့နားမဲ့ရုံတင်တာနှစ်ဘက်ဆောင်လဲတက်ပြောမယ် မြန်မာတို့သိကြတော့အမဆောင်လက်ဆက်ပြီးပြီးမှရုံးဝတင်ပြီးမှဘယ်လိုဆိုတော့အမပြောကြမှာ25တဘာဝဘေးရနေရကဆက်ရလို့စစ်တာပြီးွားပြီးငါနဲ့ရုံးပြေလို့တဘာဝတာပြန်ပြီးဆက်လန်နေမရမယ်ဟာပေါ့
ဒီကနေ့စစ်တဲ့တဘာဝဘေးရနေရစီမံခန့်ခွဲမှုဥပဒေပုံမှာ25ချိုးဖောက်မှုကိုတော့တရလို့ဥထွန်းမြင့်အောင်ခေါ်ဦးညီညီဆိုသူကအမှုဖွင့်ခဲ့တာဖြစ်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှန်905ခါခွေနဲ့ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့မြေပြင်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ပေါင်းကိုတော့အထွေထွေအုပ်ချုပ်ရေးဌာနကဥဆူဆူရွှေကအမှုဖွင့်ထားတာပါဒေါက်ဆန်းစုကြည်ရဲ့အမှုတွေကိုစတင်စစ်ဆေးတဲ့မနေ့ကဇွန်လ14ရက်နေ့ကတော့တဘာဝပြည်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုနှစ်မှုတွင်းကုံထုတ်ကုံဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုစက်သွေးရေးဥပဒေနဲ့ဆွဲဆိုခံထားရတဲ့အမှုစုစုပေါင်းအမှု၄ခုစစ်ခဲ့ပါတယ်ဒီကနေ့အမှုမကြားနာခင်မှာတော့ဒေါက်ဆန်းစုကြည်ဦးဝင်းမြင့်ဦးမျိုးအောင်တို့ ਨੇ ရှင်းနေတွေတိကျတွေ့ခွင့်ရခဲ့တယ်လို့ဒေါက်ဆန်းမာလာညွန့်ကပြောပါတယ်
။ဟိုအရင်မနေ့ကပြီးသွားတဲ့အမှုနဲ့ဒီနေ့စစ်မဲ့အမှုနဲ့ကြောနေရတဲ့နဲ့ဟိုဘာမှတော့မသာတူးတူးတူးတော့အမှန်မှသာရပါမယ်။ဒီနေ့ကတော့ဟို3လောက်အမှုဆိုတော့3လောက်လုံးနဲ့စစ်လီလေးနဲ့တွေ့ရတယ်။စစ်လီလေးရောက်လုံးနဲ့အဲဒီလို3လောက်လုံးနဲ့တွေ့ရတယ်။တော်တော်တတတွေ့ရပါတယ်။
လာမယ့်သတင်းပတ်စွန်လ21ရက်နဲ့22ရက်နေ့တွေမှာဒေါက်ဆန်းစုကြည်တို့ကိုနောက်ထပ်ရုံးချင်းပြီးထားပါတယ်။အဲ့ဒီအခါအပြန်လန်လျှောက်လဲဖို့ရှိတာတွေနဲ့ပတ်သက်လို့ရှင်းနေဒေါက်ဆန်းမာလာညောင်းကအခုလိုရှင်းပြပါတယ်
။ဒီကအမှုကတော့တည့်ရလူတွေစစ်ပြီးပြီအကုန်လုံးကတည့်ရလူစစ်ပြီးပြီဖြစ်တဲ့အတွက်သူတို့ဘက်ကတပ်တွေတွေစစ်တယ်။အခုဒီနေ့ငါခွေအမှုကတည့်ရလူစစ်နေရင်သူတို့တပ်တွေကတွေ့နေတဲ့အခုကိုအမားတို့ကကန့်ကွက်တဲ့အတွက်နှစ်ဖက်ဆောင်လဲတဲ့လာမယ့်ရုံးချင်းဒီပေါ်မှာဆောင်လဲတဲ့ဒီနေ့25တက်မှုကတော့တည့်ရလူပြီးွားပြီအမားတို့ဘက်ကနေအဲ့တည့်ရလူကိုပြန်လည်နေဖို့မေးရ
ဒေါက်ဆန်းစုကြည်ဟာအာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နိုင်ငံတော်လွှတ်အပ်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခါခွဲတို့အပြင်တဘာဝပြည်ရနေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ကအမှုနှစ်ခုစုစုပေါင်း9မှုနဲ့တရားစွဲခံထားရတာပါရန်ကုန်မှာတရားစွဲခံရတဲ့နိုင်ငံတော်လူ့အချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ကိုနေပြည်တော်မှာရုံးပြောင်းစစ်ဆေးခွင့်ရမယ့်အကြောင်းအမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှာလာမယ့်သတင်းပတ်ဇွန်လ23ရက်နေ့မှာစစ်ဆေးဖို့ရှိနေပါတယ်ရှင်
။မခင်ဖြူထွေးပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့စကိုင်းနဲ့မကွေးတိုင်းတွေအတွင်းကတိုက်ပွဲသတင်းတွေကိုပြောပြပါအောင်မယ်။စကိုင်းတိုင်းထက်ကမင်းကင်းမြို့နားမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းကင်းမြို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပယ်ရင်မြို့နယ်ညောင်လကျွရမှာလည်းစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပြီးရွာသားတယောက်ဖမ်းဆီးခံခဲ့ရပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လည်းပေါက် PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်တပ်ကကျွရတွေကအိမ်တွေကိုမိရှုသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုစကိုင်းနဲ့မကွေးတိုင်းတွင်းမှာဖြစ်နေတဲ့အခြေအနေတွေအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
ဒီကနေ့ဇွန်လ15ရက်နေ့မနက်ပိုင်းကသခိုင်းတိုင်းမင်းကင်းမြို့နယ်နှစ်မိုင်လောက်ပဲဝေးတဲ့တင်းပင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အချိန်မှာမင်းကင်းပြည်သူ့ကာကွယ်ရေး PDF အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ကြပါတယ်။တရင်ကြားပုံရတဲ့စစ်တပ်ဖက်ကတင်းပင်းရွာကိုမရောက်ခင်ဖက်ခတ်တောင်ကြားမှာ PDF တပ်ဖွဲ့ဝင်တွေကိုပစ်ခတ်တိုက်ခိုက်ခဲ့ကြတဲ့အကြောင်းမင်းကင်း PDF တာဝန်ရှိသူတို့ကပြောပြပါတယ်
။ဖြစ်တာကတော့ကျွန်တော်မင်းကင်းမြို့နယ်ဖက်ခတ်ဟာဖက်ခတ်တောင်ကြားပေါ့ဗျာဖက်ခတ်နိုင်ငံပေါ့ကျွန်တော်လေးစပစ်ကြတယ်ဆိုကျွန်တော်ကသူနေတဲ့ပြင်းပြင်းရွာကိုဒီနေ့ကိုသူဝင်စီးကြတယ်အဲ့ဒီနေ့ရောကျွန်တော်ဖြန့်စီးဖို့သွားတာချိန်မှာသတင်းပေါက်ပြီးကျွန်တော်တို့လမ်းပြင်းနေမရောက်နိုင်လမ်းမှာလည်းလက်နေပြင်းထုခံရတာထုခံရတယ်ကျွန်တော်ကဒီခုကိုထုဖြစ်တာပေါ့ဒီလိုတော့လက်နေပြင်းထုကျွန်တော်ကရရနေနေပြစ်တာပေါ့ဒီခက်တန်ရတာကတော့ကျွန်တော်တို့ဘက်ကတော့သိရှိတယ်ဒီကိုအဲ့လိုအပီမီရေကောင်တွေကတော့နားရဲအသေးထွက်တာတော့နားမကြားရတော့ဘာလို့ဦးလီကအဲ့လိုမျိုးဒီလိုရှိတယ်။ဟိုတန်တဲ့ဟိုလိုမျိုးအေးဆုံးတာတော့တန်တဲ့ဟိုပစ်ချက်တရားရောမရှိဘူး
။ဒီတိုက်ပွဲမှာတော့အိနီချင်းကဏီမျိုးက PDF တပ်ဖွဲ့တွေကလည်းပါဝင်တိုက်ခိုက်ပေးခဲ့ကြပါတယ်။စကိုင်းတိုင်းထဲမှာပဲတပရင်မျိုးညောင်လကျေးရွာမှာလည်းစစ်တပ်ကနေအိတွေကိုဝင်ရောက်ချဖွေပြီးတော့ကျေးရွာသားတအူကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့တပရင်ဒေသခံတအူပြောပြတာကတော့
ဝင်းမြင့်နယ်ရောင်းလာရောဘူးစစ်တာ20နှစ်ပြည့်လို့ပါတယ်။ဝင်းပြီးတော့လမ်းချောင်းကိုတနက်တူပေါက်ဝင်တယ်တော့ဒီရောင်းလာရောကဂျင်းတိုင်ကိုဖြတ်ပြီးသွားတယ်။ငါးအိမ်ဝင်နေတော့အိမ်ငါးအိမ်။ဖမ်းစီးတော့တယောက်ဖမ်းတော့ဆက်ဆိုင်ဖမ်းတာ20လောက်ဖမ်းတာပြန်လွတ်တာတယောက်တော့ခေါ်သွား
ညောင်လာရွာဟာပြီးခဲ့တဲ့ဇွန်လ၈ရက်နေ့တုန်းကဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တဲ့ရင်ကျေးကျေးရွာနဲ့ဘေကျင်းကပ်ရွာဖြစ်ပါတယ်။သူတို့မှာလက်နက်တွေရှိတယ်ဆိုတာကိုသတင်းရတဲ့အတွက်စစ်ကောင်စီတပ်တွေကလာရှာတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ဇွန်လ၁၄ရက်နေ့ကလည်းတပရင်းမြို့နယ်ဆက်ပြာချင်းကျေးရွာမှာစစ်တပ်ဘက်ကနေပစ်ခတ်လို့ PDF တပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။ဒါကတော့စကိုင်းတိုင်းတွေကအခြေအနေဖြစ်ပါတယ်။မကွေးတိုင်းထဲမှာလည်းဒီကနေ့နေ့လယ်ပိုင်းမှာတော့ပေါ့မြို့နယ်တောင်ပိုင်းကင်းမရွာနာမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ PDF တပ်ဖွဲ့ဝင်တွေရှိနေတယ်လို့သတင်းကြားထားတဲ့ကင်းမရွာဘက်ကိုစစ်တပ်ကနေဝင်ရောက်ပြီးနေနေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ပေါ့မြို့က PDF တပ်ဖွဲ့ကပြောပြပါတယ်။အင်ချီ300ကျော်လောက်ရှိတဲ့ကင်းမရွာက3ပုံ2ပုံလောက်ဟာမီးလောင်ကျွမ်းသွားခဲ့ပါတယ်
။ဒီနေ့ရှင်တွေကဆယ်နှစ်တောင်လောက်ကလေးကဖြစ်တယ်ကျွန်တော်တို့ကင်းမာတဲ့ဒိန်းဝင်ကြမှာကြဖြစ်တာပေါ့စကောက်မိုင်းဆွဲတာပေါ့အဲတူပြက်ကိုပြက်ပေါ့ကျွန်တော်တို့ကတော့မအောင်ဆိုတော့ပြည့်ပြည့်နဲ့သွားပြည့်ပြည့်နဲ့တော့နောက်ဆိုကျွန်တော်တို့ကတော့ဒီအဲဒီရက်ကတော့ရှိအောင်ဒီလိုပဲကတော့နည်းနည်းများတယ်ရဲချက်ချင်းကောင်းတော့တကယ်တော့ကျန်တဲ့ဒီကတော့မိုင်းကြည့်တာနည်းနည်းပါပါခွင့်ရချရတော့ဖြစ်နေဒီဘက်ကလည်းမရှိတော့ဒီဘက်ကလည်းကျွန်တော်တို့လည်းဆုတ်သွားတော့ဒီကိုရောင်မီးရှုံနေတာဗျအခုရှေ့ဝင်နေနေကျွန်တော်တို့ဆုတ်တဲ့ဘက်ကလည်းအဲကင်းမာကိုသူကလည်းပြစ်မှတ်ထားတာဗျအဲမှာကင်းမာမှာကျွန်တော်တို့ဒီ PDF ဖွဲ့တွေရှိတယ်ပါညာလို့တကယ်လည်းကြည့်ရှိတာ
အခုလိုမျိုးမကွေးတိုင်းဘက်မှာလည်း PDF တက်နဲ့စစ်ကောင်စီတက်တွေကြာအပြန်အလှန်ပြစ်ခတ်မှုဖြစ်နေတဲ့အခြေအနေတွေမှာပဲစစ်တက်နဲ့တိုက်ပွဲတွေရှိနေတဲ့ကယားပြည်နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်ဆစ်ဘေးဒုက္ခတွေတိမ့်နဲ့ချီတိမ့်ဆောင်နေရပါတယ်။ဒါကြောင့်ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF အနေနဲ့ထိုးစစ်တွေကိုယာယီရပ်ဆိုင်ထားမယ်လို့ဒီကနေ့ဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘာသာရေးခေါင်းဆောင်တွေဘက်ကနှစ်ဖက်တိုက်ခိုက်မှုတွေယာယီရပ်ဆိုင်ထားအောင်စီစဉ်တာကိုလက်ခံခဲ့တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။စစ်တပ်ဘက်ကတော့ဒီအခြေအနေပေါ်ဘလို့တုံ့ပြန်တယ်လဲဆိုတာကိုတော့လောလောဆယ်မသိရသေးပါဘူးရှင်
။မဆုံမုံပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်အတွင်းကစစ်ပြေးဒုက္ခသည်တွေစားနပ်ရိက္ခာအခက်အခဲကြုံနေရတဲ့အခြေအနေကိုပြောပြပါအောင်မယ်။ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာခိုလိုနေရတဲ့မင်းတပ်မြို့နယ်၊ကံပက်လက်မြို့နယ်နဲ့ထန်တလန်မြို့နယ်တွေကစစ်ပြေးဒုက္ခသည်တွေစားတောက်ရေးအတော်အခက်တွေ့နေကြရပါတယ်။သူတို့အတွက်ရိတ်ခါပူပေးတဲ့လမ်းကြောင်းတွေကိုစစ်တပ်ကပိတ်ထားတဲ့အတွက်အစားအသောက်ဆေးဝါးရှာပါခက်ခဲနေကြပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကပြောပြပေးမှာပါခင်ဗျာ။
ချင်းပြည်နယ်မင်းသားမြို့နယ်ကံပက်လက်မြို့နယ်နဲ့သံတလန်မြို့နယ်တွေမှာဒေသခံကာကွယ်ရေးဖွဲ့တွေနဲ့စစ်တပ်ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံတောင်းနှိတ်ချီစစ်ပြေးဒုက္ခသည်တွေဖြစ်နေကြပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေမှာစစ်တပ်ကအင်အားဖြည့်ပြီးနေရာယူထားတာကြောင့်စစ်ပြေးဒုက္ခသည်တွေအတွက်အစာရွေရိတ်ခါပို့ဆောင်နိုင်ဖို့အတော်လေးအခက်အခဲဖြစ်နေတယ်လို့ပြည်တွင်းဒုက္ခသည်တွေအကူအညီပေးဆောင်နေသူတယောက်က VUA ကိုပြောပါရတယ်
။ကျွန်တော်ကအနည်းဆုံးတောင်းတောင်းချင်ရှိမှာကျွန်တော်ကခုကကျောင်းနယ်ဖက်တီကျဆင်းလာတော့ရွာရဲကိုတော့စစ်ပေးဆောင်ဖြစ်ခဲ့တယ်။ရွာတိုင်းကကြီးနေရတာတကယ်ကိုပြန်ရောက်လာရင်တော့ပြန်ပြေးလို့လည်းစစ်ပေးဆောင်ဖြစ်နေရတယ်ကျွန်တော်က။ဒီတိုင်းသာဆိုးဆေးတောက်လျှောက်ဖြစ်နေစဉ်တော့ဒီတလားအထူးမှာစစ်ပေးဆောင်5000တော့ဖြစ်သွားလိမ့်မယ်
။အဓိကရိတ်ခါတည်တဲ့ချင်းမီနယ်နဲ့မကွေးတိုင်းနယ်ဆက်လမ်းကြောင်းအလုံးကိုစစ်ကောင်စီတပ်တွေက Facebook စစ်ဆေးမှုတွေလုပ်နေတာကြောင့်ရိတ်ခါတည်ယူရမှာခက်ခဲရှိနေတယ်လို့သူကဆက်ပြောပါတယ်
။ဟိုပိတ်တယ်ဆိုတာအခုကျွန်တော်တို့တိုက်ပွဲဖြစ်တဲ့နေရာတောက်လျှောက်ကကျွန်တော်တို့ရိတ်ခါလမ်းနေပါတော့တောက်လျှောက်နေတာ။ကျွန်တော်ကနေမရိတ်ခါတည်နေတယ်မရှိတော့လမ်းကြောင်းကအခုကလို့စစ်ပေးဆောင်က1000နဲ့1000ချားဆိုရင်လည်းသူကဒီလိုပိတ်လိုက်ရင်တော့ကိုငတ်မှာပဲကျွန်တော်တို့
စစ်သားတွေချထားတဲ့အတွက်ချင်းမြင့်နယ်ထက်ကစစ်ဘေးဒုက္ခသည်တွေအတွက်ပရဟိတဖွဲ့တွေကပေးပို့လူဒါနဲ့ပစ္စည်းတွေကိုဒုက္ခသည်တွေစီအရောက်ပို့မပေးနိုင်ဘူးလို့ဒုက္ခသည်ရေးတွေကိုလှုပ်ဆောင်ပေးနေတဲ့ခရိယံပါရာကြီးကောင်းဆောင်ဥငိုင်းဆက်ကပြောပါတယ်
။ကိုကြီးဘေးနဲ့ဟိုဟာမိတ်ဆွေကြတော့သူတို့ပို့ကိုရလာချစ်ချက်ကြတယ်။ဒါမဲ့လမ်းကြောင်းမဖုန်းတဲ့ခါကျတော့ဘလုံးမအဆင်မပြေဘူး။
မေလ10ရက်နေ့ကလေးကစလို့ချင်းပြည်တို့ကာကွယ်ရေးဖွဲ့တွေနဲ့စစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခုနောက်ပိုင်းမှာစစ်သားဘက်ကပြန်လည်ထုတ်စစ်ဆင်မှုတွေရှိနေတာကြောင့်စစ်ပြေးဒုက္ခသည်တွေဟာမူလခုလုံနေကြတဲ့နေရာကနေထပ်ပြီးထွက်ပြေးပုန်းရှောင်နေကြရပါတယ်။ချင်းပြည်နယ်ကံပက်လက်မြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပြေးဒုက္ခသည်တောင်းနေချီရှိနေပြီးနေရာ၄နေရာမှာခုလုံနေကြရပါတယ်။ကံပက်လက်မြို့နယ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့အခုကြီးပေးဆောင်နေသူတယောက်ကအခုလိုပြောပါတယ်
။ဖမတော့အများကြီးလည်းတော့ဆော်တယ်အဲ့ဒီသုံးပုံတပုံတော့ပဲဟိုမြို့ထဲမှာနေတာအကုန်လုံးပဲပြစ်ချောင်းကြတယ်ဆရာ။ဖမန်ဆော်တော့ဟိုတော့မန်ချင်ကတော့ရှင်းနေတယ်သ
ကျွန်တော်တို့ကမှာဒီကိုဘန်ဆောင်မိခင်အလိုမျိုးအဖိုးအခွားရအဲဒါသာဝန်ရေးစီပါအစကလုံးလုံးပဲဆက်ခဲ့ကြတယ်အခုထင်ကတော့အမျိုးသွင်းနေရောက်ပြီဆိုတော့စာဝန်ရေးတော့အကုန်လုံးပဲစီပါအစအခုလုံးပဲဆက်ခဲ့ရရှိတယ်ကံပဲလက်မြို့မှာမီလာ 73ညကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကအင်အားနဲ့ထိုးစစ်ဆင်လက်နက်ကြီးတွေနဲ့ပြေကမှုကြောင့်မြို့ခံတွေတောင်းနေစီတိမ်းရှောင်နေကြရပါတယ်အလားတူဒေသခံကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဆွန်လဆယ်နေ့ကပရမဆုံးကျင်းတိုက်ပွဲဖြစ်ပွားခဲ့တဲ့သံတလန်မြို့နယ်မှာလဲတိုက်ပွဲတွေကြောင့်ကြေးရွာခုနေရာဆက်မနေကကြေးရွာသာသာတောင်းနီးပါသံတလန်မြို့ထဲနဲ့တောထဲမှ ောင်းနေရတယ်လို့ပြည်တွင်းဒုက္ခသည်ရေးအကူအညီပေးသူတွေကခံမှန်းထားပါတယ်သူတို့ယာယီခိုလုံနေတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့ဆုံးဖြစ်တတ်မှတ်ပေးဖို့စစ်ရှောင်းကော်မတီကနေနှစ်ဖက်လုံးကိုတောင်းဆိုနေပေမဲ့စစ်သားဘက်ကလက်ခံခြင်းမရှိတဲ့အတွက်သူတို့ရဲ့ဘဝလုံခြုံရေးစိုးရိမ်နေရတယ်လို့ဒုက္ခသည်တွေရေးအကူအညီသူတွေကပြောပါတယ်ခင်ဗျာ
နိုင်ကုန်းအိမ်သတင်းပေးပို့ထားတာပါခင်ဗျာဒါနဲ့တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်တွေကစစ်ရှောင်းဒုက္ခသည်တွေလက်တလောရင်ဆိုင်နေရတဲ့အခက်အခဲကိုလည်းပြောပြပါဦးမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးသည်ထန်စွာရွာသွန်းနေတာကြောင့်စစ်ဘေးဒုက္ခသည်စခန်းတချို့မှာရေကြီးရေရှမ်းမှုနဲ့ကြုံနေရပါတယ်အထူးသဖြင့်မြေပုံမြို့နယ်ကြောက်တော်မြို့နယ်မြောက်ဦးမြို့နယ်တွေကဒုက္ခသည်စခန်းတွေမှာရေကြီးလို့နေရထိုင်ရေးအခက်အခဲတွေ့နေရတဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
ရခိုင်ပြည်နယ်မှာအခုရပိုင်းတွင်မိုးအဆက်မပြတ်ရွာသွန်းတာကြောင့်ကြောက်တော်မြောက်ဦးရသေးတောင်မြေပုံနဲ့အမ်းမြုံနယ်တွေမှာရှိတဲ့ပြည်တွင်းဒုက္ခသည်စခန်းတော်များများရေဘီဒုက္ခရင်ဆိုင်နေရပါတယ်စစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့ကြားပြီးခဲ့တဲ့နှစ်တွေကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရဆုံးခဲ့ရတဲ့ဒုက္ခသည်တွေခိုလုံနေကြတဲ့ပြည်တွင်းဒုက္ခသည်စခန်းတွေမှာရေဘီဒုက္ခထပ်ပြီးတော့ကြုံနေရတာနဲ့ပတ်သက်လို့စစ်ဘေးဒုက္ခသည်အရေးအကူအညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်စုများစီယုံ IEC ရဲ့ပြောခွင့်ရကုစုတော်ထုံးကပြောပါတယ
်ကျေးဇူးတော်တင်ထားရပါပြီကျွန်တော်တို့ဒီစစ်ဘေးစခန်းတွေရဲ့အများစုပေါ့နော်အနာဂတ်စခန်းတွေမှာဒီရေးပြီးအရှင်တွေဖြစ်ခဲ့ပါတယ်အထူးသဖြင့်တော့ဒီမြောက်ဦးမြို့နယ်မြောက်ဦးမြို့နယ်နောက်ပြီးတော့မှမြေပုံမြို့နယ်နောက်ကြောက်တော်မြို့နယ်ပေါ့နော်အဲ့ဒီမှာပို့ပြီးတော့များပါတယ်ကမြေကနေပြီးတော့တချို့နေရာတွေဆိုလို့ရှိရင်ဒီစစ်ပြောက်စခန်းတွေရဲ့ဒီကျင်းခင်းအထိကျင်းခင်းကိုရေမြုပ်တဲ့အထိကိုဟိုရေတိုက်ခတ်တွေလို့ပြောပါတယ်ခဏ
မြေပုံမြို့နယ်ကိုင်းကြီးစစ်ဘေးဒုက္ခသည်စခန်းမှာဆိုလို့ရှိရင်ရေကြီးတာတခုတည်းတွေမဟုတ်ပဲနဲ့လေပြင်းမှာတိုက်ခတ်နေတာမလို့စခန်းမှာရှိတဲ့နေအိမ်တွေပျက်စီးသွားတယ်လို့စခန်းတာဝန်ခံကိုရှည်စုကပြောပါတယ
်။ဒါလည်းကကျွန်တော်စခန်းကဟာစိုးရတော့ပင်ပြန်ပတ်လည်းမရဘူးဆိုတော့ကျွန်တော်ကနင်းနေအဆင်မပြေဘူး။နှစ်လလောက်ရှိပြန်ရက်ခတ်ပြန်ရင်ဒါရောပြင်ကမိုးသေးနေပြင်းနေချတော့တယ်။ကန်းကအိမ်တွေကအကုန်ပျော်တာတွေပျော်တယ်ဗျ။ပြန်ဆောင်တောက်ခဲရှိတယ်ဗျပန်းဆောင်ရတိကတော့ဘယ်လိုပြောမလဲပိုက်ဆံရပါတယ်လို့လေဗျ
ရခိုင်မြောက်ပိုင်းကရေတိတောင်မြို့နယ်ဂူဒါပြင်ဒုက္ခသည်စခန်းမှာဆိုရင်လေနေအင်းနေရင်မြုပ်ကုံနာကြောင့်စခန်းအတွက်မှနေထိုင်ဖို့ကခဲနေတယ်လို့စစ်ဘေးဒုက္ခသည်မယ်ရီတန်ကပြောပါတယ
်ဒီမှာတော့နေတဲ့စခန်းမှာရေရှိတဲ့အတွက်နေစရာထိုက်စရာမရှိဘူးအဲ့ဒါကြောင့်ခလေးတွေအဖွဲ့တွေအတွက်ရလာရခက်ရှိတာရှိတယ
်မြောက်မြို့နယ်တွင်ကပြပရင်းစစ်ဘေးဒုက္ခသည်စခန်းမှာလေဒီကနေ့အထိရက်ဆက်ဆိုလို့မိုးပြင်းထန်ရွာသွန်းနေတယ်လို့စခန်းတစ်ခုလုံးရင်မြုပ်မဲ့အနေထားမှာရှိနေတယ်လို့စခန်းတာဝန်ခံဦးသိန်းကျော်မြတ်ကပြောပါတယ
်။ရေကြီးတာတော့ကနေ့သုံးရက်လောက်ရှိပြီ။ဟုတ်ကဲ့ဒီနေ့တရားရှိပြီဆရာ။ဒီကျွန်တော်တို့တိတ်ရှင်စခန်းကမြင်းကြီးဘက်မှာကြားနေဆရာ။အဲမြေမောကတော့ကြီးနေတာ။ဒီကောကတောင်းကြင်ဘုတ်တူလေကလည်းတော့တိတ်နေ၊လေကလည်းတော့တိတ်နေ။ဒီကလည်းဒီကလည်းတော့တိတ်နေ။မိုးကအချက်ကရေကလည်းမိုးကလည်းအောင်းပြောင်းနေဆိုတော့ကျွန်တော်အစတခုလုံးကတော့လို့ရှိမှတော့ဘုံလုံးနေတယ်၊လမ်းတွေကတော့ပြုံးနေတယ်၊ဘုံလုံးနေတယ်။နေရထင်ရတာတို့နေရထင်ရတာတို့ဖြစ်ကြလို့ပို့ရဆရာရဲ့အခုကတော့တို့အေးရေးမပြောင်းနိုင်ကြသေးဆိုတော့
ရခိုင်ပြည်နယ်မှာ2018အကုန်ပိုင်းလောက်ကစပြီးတော့တမတော်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တာကြောင့်ရခိုင်ဒေသခံ2,000ကျော်လောက်နေရဆုံးခွာထွက်ပြေးတင်းရှောင်ခဲ့ရတာပါအခုလက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲတွေရက်ဆိုင်ထားတာကြောင့်ပြည်နယ်ကောင်စီအနေနဲ့စစ်ဘေးဒုက္ခသည်တွေနေရာပြန်ဖို့လှုပ်ဆောင်နေတာတွေရှိနေပေမဲ့လုံခြုံရေးအာမခံချက်မရှိသေးတာမို့လို့နေရာပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာဆက်ပြီးတော့နေထိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီAndroid phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ ဒီ application ကနေပြီး VOA season ကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။တော်ရရှင်တို့ခုနားဆင်နေကြရတာကတော့
VOA မြန်မာပိုင်းအစီအစဉ်တွေရဲ့အင်္ဂါညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့လက်ပတ်မ်းမြို့နယ်မှာကိုဗစ်ကူးစက်မှုအရှိန်မြင့်နေတဲ့အကြောင်းကိုပြောပြပါအောင်မယ်။ဗကုတိုင်းလက်ပတ်မ်းမြို့နယ်မှာကိုယ့်ရဲ့အတွင်းကိုဗစ်အတည်ပြုလူနာ100ကျော်ရှိလာပြီးအဲ့ဒီအထက်မှာ 3လရွယ်ကလေးငယ်တယောက်လဲပါဝင်ပါတယ်။ယောဂကူးစက်ပြန်ပွားတာကိုထိန်းချုပ်နိုင်ဖို့လက်ပတ်မ်းမြို့နယ်အတွင်းကအခြေခံပညာကျောင်းတွေအားလုံးနဲ့မြို့မဆေးကိုရဲအကန့်အသတ်မရှိပိတ်ထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ။
ဗကုတိုင်းအနောက်ခြမ်းလက်ပတ်မ်းမြို့နယ်ထဲမှာဒီကနေ့ကျော်လ19ရက်နေ့အထိကိုဗစ်အတည်ပြုလူနာ119ဦးအထိရှိနေပါတယ်။ အတည်ပြုလူနာတွေနဲ့ထိတွေ့ဆက်ဆံသူတွေကိုယောဂရှိမရှိစစ်ဆေးပေးနိုင်မဲ့လူနာတွေကိုတီးတန့်ခွဲထားဖို့နေရာအခက်အခဲရှိနေတယ်လို့လက်ပတ်မ်းမြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတူဦးက VOA
ကိုပြောပါတယ်။အခုကကျွန်တော်ကွာရန်တင်းတော်မရှိဘူးကွာနော်ဒီပိုစတစ်လူနာပဲပေါ့နော်ပိုစတစ်ကိုတော့ကျွန်တော်သေးုံမှာကျွန်တော်ကအခုဆိုရင်ပြတ်သွားတဲ့အခါကျတော့ကျွန်တော် GDI ကြောင်းမှာကျွန်တော်ကထပ်ပြီးတော့ရှေ့ထားရတယ်ပေါ့နော်သေးုံမလောက်လို့နောက်တစ်ခုကြတော့သူ့ရဲ့မိသားစုကွန်တက်ကိုတခါထပ်လိုက်တယ်ထပ်လိုက်တယ်ထပ်တွေ့ရင်ကျွန်တော်တို့
GDI နဲ့ကျွန်တော်သေးုံအရေးပေါ်လူနာဆိုရင်အရေးပေါ်လူနာပေါ့နော်လက္ခဏာဒီလောက်စိုးစိုးဝါးဝါးမပြတဲ့ဆိုတာကြတော့ကျွန်တော်တို့ GDI မှာထားတယ်အဲ့မှာကျန်းမာရေးရလည်းပဲဆရာမတွေစောင့်ရှောက်တယ်ပေါ့နော်အဲ့လိုပဲစီစဉ်ထားပါတယ်ဟုတ်ဟုံးစတေးနဲ့ပဲလောလောဆယ်ပေါ့နော်ဟိုကျွန်တော်တို့ကပိုးမတွေ့တာတွေကအိမ်မှာပဲဟုံးစတေးကလေးရဲ့အဲ့လိုမျိုးထားပေးပါတယ်
ပြီးခဲ့တဲ့ကျော်လာ10ရက်နေတုန်းကလည်းကိုဗစ်အတည်ပြုလူနာတွေကအမျိုးသားတအူးသေဆုံးခဲ့ပါတယ်။လောလောဆယ်ကိုဗစ်အတည်ပြုလူနာတွေထဲမှာ3လအရွယ်ကလေးတအူးလဲမိဘဖြစ်သူတွေစီကနေယောဂါပိုးကူးစက်ခံထားရပါတယ်။ဒါပေမဲ့ကလေးရဲ့အခြေအနေစိုးရိမ်ကြမရှိဘူးလို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတအူးကပြောပါတယ်။ပထမသေဆုံးသွားတဲ့ပတ်ဝန်းကျင်တွေပေါ့နော်နောက်ပြီးတော့အဲ့ဒီတတော်လုံ
န်သူတွေကိုယောဂပိုးကူမကူစစ်ဆေးဖို့တာဝန်ရှိသူတွေကကြိုးစားပေမဲ့တချို့ကစိတ်စစ်မခံကြဘူးလို့ပြောပါရယ်။ခုလိုအခြေအနေတွေဖြစ်နေတဲ့လေဗနန်မြို့နယ်တွေကစာသင်ကျောင်းတစ်ခုမှကျောင်းတက်နေတဲ့ကလေးတူယောဂကူးစက်ခံရတာကြောင့်မြို့နယ်အတွင်းမှာရှိတဲ့စာသင်ကျောင်းအားလုံးကိုမနေ့ကဂျွန်လ14ရက်နေ့ကစပြီးရက်အကက်သတ်မရှိပိတ်လိုက်ပါရယ်။သူနဲ့အတူကျောင်းနေပေါ်တွေကိုလည်းယောဂပိုးရှိမရှိစစ်ဆေးခဲ့တယ်လို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူကပြောပါတယ်
။သူ့ရဲ့အမေကညနေရတဲ့၄နာရီလောက်ကနေပြီးတော့အနံ့မရလို့တဲ့။အနံ့မရလို့ဆိုတော့သူ့ရဲ့ယောဂလက္ခဏာအခြေအနေတွေပြီးတယ်။မနက်6နာရီလောက်ဖြစ်လိုက်တော့အဲ့ဒီမိခင်ကတွေ့ရောသူ့အိမ်ရမိသားစုတခါလက်ခေါ်ပြီးစစ်တော့ကလေးမလေးပါဆက်တွေ့တယ်။ကျောင်းတက်နေလားဆိုတော့ကျောင်းတက်နေတယ်။အဲ့ဒါကျောင်းတက်နေတယ်ဟုတ်ပြီအဲ့ဒါဆိုရင်ကျွန်တော်ဆရာကြီးကိုအကြောင်းကြားလိုက်ပြီးရောအဲ့ဒီနေ့မှာပဲသူတက်နေတဲ့ကျောင်းသားအကုန်လုံး30တယောက်ပေါ့30တယောက်ရှိတယ်အကျောင်းမှာ30တယောက်ကိုကျွန်တော်သွားစစ်တယ်ကျန်တဲ့ကျောင်းသားတွေဆရာမတွေကတော့ပိုးမတွေ့ခဲ့ဘူးဟုတ
်လေဗဒန်မြို့နယ်မှာအခုလိုယောဂဘိုးကူးစက်ခံရသူတွေတိုးလာနေလို့ဗဇက်နဲ့နှာခေါင်းစည်းကိုစနစ်တကျတက်ဆင်ဖို့ကျန်းမာရေးတာဝန်ရှိသူတွေကလူလူကြားသတိပေးနေကြပါတယ်ရန်ကုန်တိုင်းကလဲကူးမြို့နယ်မှာလည်းပြီးခဲ့တဲ့ရက်ပိုင်းကပဲအတိပြုလူနာ200ကျော်အထိရှိခဲ့ပါတယ်လဲကူးမြို့မှာရှိတဲ့မဟာဒရာကိုပိုင်အထက်တန်းကျောင်းကကျောင်းသားနဲ့ဆရာမတချို့မှာကိုဗစ်ယောဂလက္ခဏာတွေ့ရှိလို့စိတ်ဆက်တဲ့အခါယောဂဘိုးကူးစက်နေသူတော်တော်များများတွေ့ရှိနေခဲ့ပါတယ်။အဲဒီကနေဆက်ဆက်သူတွေကိုခြေရာခံစစ်ဆေးရက210ထက်မနည်းမှာကိုဗစ်ယောဂဘိုးကူးစက်နေတာကိုတွေ့ရှိခဲ့ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဂျွန်လ14ရက်ည7နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကိုဗစ်အတည်ပြုလူနာသက်223ဦးနဲ့သေဆုံးသူ4ဦးရှိခဲ့ပါတယ်။အခုလိုကိုဗစ်ယောဂကူးစက်သူတွေမြန်မာနိုင်ငံထဲမှာပြန့်များလာနေတဲ့အတွက်ရန်ကုန်တိုင်းနယ်မှာ Quarantine Center 38ခုအပါအဝင်တခြားမြို့တွေမှာလည်းတည်ခြားခွဲထားတဲ့ Quarantine Center တွေကုသရေး Center တွေဖွင့်လှစ်နိုင်ဖို့လည်းကျန်းမာရေးတာဝန်ရှိသူတွေပြင်ဆင်နေကြပါတယ်ရှင်။
အလိမ်မှာပြောပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့ထန်းမြန်မာနေဆက်ကမွေးစီဖန်းစီနေနေမှုအခြေအနေတွေကိုပြောပြပါအောင်မယ်။ရွှေသတိကံဒေတာမြန်မာနိုင်ငံဘက်အချမ်းကအဓိကထွက်တဲ့စိတ်ကြွစေးနဲ့ဘင်းပြူတွေကိုထန်းနိုင်ငံကတစဉ်ဩစတြေးလျနဲ့နယူးဇီလန်လိုတခြားနိုင်ငံတွေစီတရားမဝင်ဖြန့်ဖြူးနေတဲ့အထောက်အထားတွေအခိုင်အမာတွေ့ထားတယ်လို့ထန်းနိုင်ငံမွေးစ်နေနေရေးဘူရိုကပြောကြားလိုက်ပါတယ်။ထိုင်းဩစတြေးလျတောင်ကိုရီးယားစတဲ့နိုင်ငံတကာလေဆိပ်တွေမှာခိုးတယ်လာတဲ့မွေးစ်ဆေးအမြောက်များကိုဖမ်းဆီးရခဲ့ပြီးတဲ့နောက်ထိုင်းအစိုးရကမွေးစ်မောင်ခိုကိုင်းတွေကိုနှိမ်နှင်းနိုင်ရေးတိုးမြင့်လှုပ်ဆောင်နေပါတယ်။ဒီအကြောင်းထိုင်းခြေဆိုင်သတင်းတော်မှအေးမာကပြောပြပေးပါမယ်ခင်ဗျာ
။ထိုင်းအစိုးရကမကြာခင်လပိုင်းတွေကစလို့
มุ่ยเสียว่าได้เชียร์กูจะจำแม่แม่ลูกนี่ได้มาอะคุณน้องสาวช่วยดีกันเนี่ยมีการทัดเดชจ้าเสียจ้าลีดันจ้าเมื่อสัปดาห์เมื่อสัปดาห์สิงหาจะเสียชอบกิโลกรัมกูท้ายหนึ่งมุ่ยหนึ่งนี่ปลุกอ่ะพันสี่ยามีเก็บอะไรนั่งงานก้าวมุ่ยเสียพิมพ์อยู่นี่เลยมุ่ยเสียกันได้สัตย์ยาวกูพันมีเก็บเลยลูกเลยท้ายจุดยาเยอะจ้ามาหนุกมามากกะเรน่าเชียร์เลยไปมาเปลี่ยนสุดตัวมาเลยช่วยดีกันดีต้า เนี่ยมาในงานเปิดเช้าก็มีอาสงทัดเดชจ้าสิรินเนี่ยเป็นผู้ริฮะท่านในงานนี้ตั้งเส้นออสเตรเลียเนี่ยนิวซีแลนด์ลูกแต่ช้าในงานนี้สิแต่ยามเมื่อวันพิมพ์อยู่ในเรื่องท้าวทารีเลยใครมาอยากทารีลูกตัวก็เปล่าเลยท่านในงานพังงาบอยู่ก็ตัวน่าบุ๋มีในงานก็ลีเจอีป่าวเองออสเตรเลียในงานสิรินิวในงานก็ลีเจตั้งกูเรียนในงานลีเจดีมาท่านในงานนี้โคตรหลายเลยเสียจ้าสิบยามยามยากูมาจ้าเด็กเองลาวิกาพามีเก็บไปเดินน่ะ
ไทยในงานเนื้อเชื่อใจมุ่ยมาคุยกันในกลุ่มเพื่อนในบทเรียนเรื่องนี้แล้วว่าสังเกตุนี้ก็ลูกเขยเด็กที่น่าเชื่อเป็นมาโรพามีเรื่องมุ่ยสีวารีฮะท่านยามาเนื้อจักรลาเรจ้ามุ่ยในนี้ยังมุ่ยอุกาโรคุลูกจอดตัวมาเลยในคืนวันที่13ต่อเนื่องวันที่14ช่วงประมาณ2นาฬิกาได้เข้าไปในพื้นที่บ้านสีมาเนี่ยตำบลปากทางอำเภอแม่สายมุ่ยสีวารีดันจ้าท่านยามาเนื้อเชื่อแม่สายมุ่ย ก็เช่นในสถานีกลางเอรีเน่เป็นสัมฤทธิ์ของจุฬาสตงยานิกาเทปีเน่ที่สิ่งที่คุ้มมาเยอะที่สุดก็เป็นสุพรรณสิเกลาลุเล่ที่บ้านเนี่ยเป็นสุดตัวละว่าจุฬาสตงยานิกาโรที่ยามาเนี่ยจะก็เช่นในสถานีกลางเอรีเน่เป็นสัมฤทธิ์ซึ่งจุฬาสิบยาลีดันจ้าไอ้ลูกคนเรื่องมุ่ยสีว่ากิโลกรัมไงอาจจะกูพามีเกล้าพี่ป่าเลยเอรีไอ้มุ่ยสีว่ากิโลกรัมไงอาจจะหาที่ไหนงานนี้จะเส้น ฮ่องกงออสเตรเลียนิวซีแลนด์สาเร่จะที่ไหนงานนี้ก็มุ่ยมาคุยตมารีสิบูเยลันลีลันนี่ก็ต้องไปปูสามเอ้มุ่ยเสียดีพี่จ้าพี่พันสี่นั่งเงาสูบีทั้งจุดยาเยอะจ้ามานุกมามากกะเพื่อสุดตัวมาเลยพามีเดมุ่ยกันนารีกูเลยเปลี่ยนแทนในอุบลีนี่เนี่ยเอเยี่ยอยู่ตัวเมลูเลยตุกัสสุบาร์เลย ท่านในงานนี้ตั้งเส้นมุ่ยเสียดีจะช้าในงานนี้สิมุ่ยมังคุกุลีอันเป็นตัวท้ายมุ่ยในนี้อยู่รู้ว่าเนี่ยมาที่อยู่ลาโอกามอริอาเบียนนั่นสาเร่เอเชียในงานนี้ก็ต้องเสียดูเรื่องเลยผู้บังสาวยันนี้บีจุลัยลังงานนี้มาออนไลน์งานนี้สุนีบุชิดเอสุบีบังกาโปสเรนซามาฮิตาทาวาเร่ท่านสุยากาโรมุ่ยในนี้เรื่องสุนีบีเม่ท่านในเส้นแชมป์เนี่ยเป็นมาโร มุ่ยมังคุมุรีมุ่ยเสวะทุลุเดนยารีชินีดีเรตเวเนเซติที่เตรียมมุรีกาเลชีราลุเลชันดรินีมาพบยาจาวาเลทายเบกาโรมุ่ยเสวะกูใจเพียงมุรีที่ดียาวยาวลุนีราตุยาเรลุเลชันดรินีเอ็ดดิตาโจกูไซเมงาคุลูเปียบยาวาเลอามันตะเกียร์กาโรจันนารุตันบีเชซาลุชีโนอันยาอี้โอทายเบกาโตโตลิโกไตไข่เดโตโตลิโก ดีลุงเอ็ดจ้าเรนมาตัวตัวลิโก้มุ่ยสีวานเนี่ยปัตเตอร์ไฮตัวตัวลิโก้ไต่ไต่แค่ตาบ้านเนาะลุงนายเดออาณาชีเดอเซตตัวเดียวกันเนาะเอล่าไปอันนี้จะเล่าไปจันเดือดร้อนจันนารุมีมีเดจันนารุตั้งปีนี้ตัวจะช้าสิเดมุ่ยสีวานไต่แค่เดียร์มาเนาะท้ายมุ่ยในนี้เอพ่อในนี้ปีเกเรเอาตัวบาลากันนี่ดีเนี่ยจุฬาที่พามีเดเสกจ้าสีจ้าบ้างต้องอย่าลิซลิซันไอ้ลูกคนเนี่ยมุ่ยสีตั้งใจนั่นเส
เป็นอยู่ตั้งใจนั่นจังกูเลยพันสี่นั่งเงี้ยเลยลูเลยท่านสุยากาเปียสุดสบายใช่ไหมมาเอ๋มาตรีนพี่บุกเอร์บักนะตอนนี้เราคุณน่าเสียใจอะไรก็รับวิวเนี่ยมาบ้านสี่สิ่งเงี้ยอิงานี่เนี่ยบ้านทุลุงเจดีพี่บ้านเนี่ยคุณรับภาษาอิงานี่ทีมพี่บุกเลยยาวลาบิโมปัจจุบันเราเนาะอเมริกันเนี่ยยังยังจังตีกังเสียสี่สิ่งเนี่ยสัตย์มาไหมอเมริกันเนี่ยรัสเซียตั้งมาเราหาที่ดินแบบด่วนด้วยสมบูรณ์ชีวี
เนี่ยจะสั่งยีปูมุตุเตะกำมลายเปียรัชอาชีพสายออนไลน์สายวัตถุขั้นมูลค่าสายเด็กกุเลสุนีบุชิบาร์เดที่เจ้ามิเชลกุนเปปุทาร์ดเรงโกกูอองอับยับยับปีวามิขมิ้นอเมริกันตำราจูบายเดฮาร์รัสเซียตำราวลาดิเมียร์ปูตินเนจันนิฟามันที่สุนีเอค่าท่าอุตุนเช่นชักขันทาร์เรรัสเซียได้แข่งกังซังอเล็กซีเนเวลนิกิสาเปียรัชอาชีพสายเด็กกุเลสุนีบุชิบาร์เด
Russia chooses to continue
ABC Ipsos
President needs to demonstrate with Putin there will be consequences.
ဒီတိုင်းဆက်လုပ်နိုင်မယ်ဆိုရင်အကျိုးဆက်တွေကဒါတွေဖြစ်လာလိမ့်မယ်ဆိုတာမျိုးလုံလောက်အောင်လုပ်ပြပေးထားဖို့လိုပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကမှခက်တင်းနေလုပ်ပြထားတာပါတန်ခတ်ပိတ်ဆို့မှုတွေဟာထိရောက်ပေမဲ့ဒီအချိန်ဟာလက်တော့ပြန်ဖို့စဉ်းစားတဲ့အချိန်ရောက်ပြီလို့ထင်ကြောင်းသူကပြောပါတယ်သမရနှစ်ဦးဟာဒေတာရင်းလူညိုရေးကိစ္စရပ်တွေအပြင်နျူကလ িয়ার
လက်နက်တဆင်တဲ့ကိစ္စတဘာဝပအောင်ချင်းထင်းသေးနေပတ်သက်ပြီးတော့လဲဆွေးနွေးကြလိမ့်မယ်လို့ခမန်းထားပါတယ်ခင်ဗျာခုဆက်ပြီးတော့အင်ကာညစကဝိုင်းအစီအစဉ်ကိုလည်းဆက်ပြီးပြောပြပါဦးမယ်ချင်းပြည်နယ်မင်းတပ်ဖက်မှာစစ်တပ်နဲ့ CDF ချင်းပြည်ကာကွယ်ရေးအဖွဲ့အကြားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်တွေရဲ့အဓိကလိုလားချက်ကတော့လက်နက်ကင်တွေလုံးဝမရှိတဲ့ဘေးကင်းလုံခြုံတဲ့နေရာပဲဖြစ်တယ်လို့စစ်ဆောင်တွေကိုအကူအညီပေးနေသူတူက VOA ကိုပြောပါတယ်လက်ရှိမှာစစ်တပ်ကလမ်းကြောင်းကိုပိတ်ထားတဲ့အတွက်စစ်ဆောင်တွေစီစေဝါနဲ့ရိတ်ခါတွေထပ်မပို့နိုင်တာကြောင့်ရိတ်ခါပြတ်မဲ့အခြေအနေနဲ့ကျန်းမာရေးပိုင်တကယ်ကိုစိုးရိမ်စရာဖြစ်နေတယ်လို့လဲမင်းတပ်စစ်ဆောင်စခန်းများစီမံခန့်ခွဲရေးကော်မတီက
တာဝန်ရှိသူတို့ဖြစ်တဲ့ကိုယောကီကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာကျွန်တော်ပထမဦးဆုံးသိချင်တာအခုကိုယောကီတို့ဒီအကူအညီပေးနေတဲ့မင်းတပ်ဖက်ကစစ်ဆောင်အခြေအတွက်ကဘယ်လောက်များရှိပါလဲခင်ဗျာဟိုကျွန်တော်တို့စီမှာဟိုတရားဝင်စီးရင်ပေါက်တာပေါ့နော်စီးရင်ပေါက်တာထဲကတပေါင်းကျော်လေးရှိတယ်ဆိုတော့ဟိုခမန်းချီကတပေါင်းခွဲ ဒါပေမဲ့ကျွန်တော်တို့စီမှာရစ်ခါလာတဲ့ကျွန်တော်ကဘုံကော်မတီနေနဲ့ရစ်ခါဖြတ်ပေးတယ်အဲ့ဒီနေရာမှာစီးရင်ပေါက်တာကတပေါင်းတစ်ထောင်ပဲရှိတယ်ဒါကကျွန်တော်တို့ပြီးခဲ့တဲ့ဟိုတိုက်ပွဲကြီးမစခင်တော့အခင်းဟုတ်တိုက်ပွဲကြီးကဒီရှေ့ရွာတိုက်ပွဲကြီးနဲ့ဒီအရာတစ်ခါတောင်းဆုံတိုက်ပွဲကြီးနဲ့ရှေ့ရွာတိုက်ပွဲကြီးနဲ့ဒီအဲ့ဒီတိုက်ပွဲ၃နေရာလုံးကဒီအလေလောက်မှာ
ဟုတ်ကဲ့အဲ့ဒီဆီဆောင်တွေအကုန်လုံးကဟုတ်ကဲ့အဲ့ဒီဆီဆောင်တွေအကုန်လုံးကမင်တယ်မျိုးနဲ့မင်တယ်ပတ်ဝန်းကျင်ကလူတွေပါပဲလားဟုတ်ကဲ့လားဆိုတော့ဟိုဟိုပထမတစ်ခါတော့ကျွန်တော်တို့ကမင်တယ်မှာတက်ခဲ့တာအချင်းဖြစ်တယ်ပထမအချင်းကဒီပရိုဂျက်ဆက်လေးတုန်းကတကယ်လေးစက်တော့တော့တကယ်ဆိုတော့ဒုတိယတိုက်ပွဲပြီးတဲ့အနေထားမှာစကားစကားမင်တယ်မျိုးတွေကိုပြန်နေပြီးလဲထူတယ်ဒီ ဒီနေ့အစကမေ၃ရက်နေ့မှာစကားစကားလက်နဲ့ကြည့်နေမျိုးထဲမှာတကုန်ကြည့်တယ်မျိုးထဲကလူတွေကိုဖမ်းတယ်လူသားတွေတိုင်းဖြစ်လက်တယ် ဒီအဖြစ်ကိုတွားခိုင်းတယ်ပြင်သူတို့အနောက်ကလိုက်တယ်အဲ့လိုမျိုးအနေထားမှာဒါကဖြစ်ဆောင်ရဲ့အစ
ဟုတ်ကဲ့
ဒီ15ရက်လောက်မှာအဲ့လိုမျိုးဖြစ်လာတော့အားလုံးပြီးတယ်ပြီးကြတဲ့အခါကျတော့ဒီက25ကစပြီးတယ်စပြီးပြီးတော့မှနိဆက်ရံရွာတွေအကုန်လုံးပြီးကြတယ
်ဟုတ်ကဲ့ခင်ဗျ
ဟိုနိဆက်ရံရွာတွေဒါလည်းအဖြစ်ဖြစ်ဖြစ်မနေကြဒါပေမဲ့သူတို့မှလည်းဟိုရောက်လာတဲ့အချိန်မှာဖြစ်ဆောင်နေတဲ့အဲ့ဘုံကြီးကျောင်းကြီးတာပင်ကျောင်းကြီးဖျားကျောင်းကြီးမှာအခက်နေအဲ့ဒီမှာဖြစ်ဆောင်နေစနေရဆိုတော့သူကဖြစ်ဆောင်နေပြီးတဲ့နေရာကတနေရာရှိတယ်ဆရာဟိုမှာမင်တမျိုးရဲ့တောက်ဖက်ခန်းနဲ့မင်တမျိုးရဲ့ရက်ဖက်ခန်းကိုတိကပြေ
းဟုတ်ကဲ့
ဆိုတော့ကျွန်တော်ကြည့်ရတာမင်တမျိုးရဲ့ရက်ဖက်ခန်းမှာနေတယ
်မင်
တမျိုးရဲ့တောက်ဖက်ခန်းမှာဖြစ်ဆောင်နေဖြစ်ဆောင်ဦးရေဖက်တယ်လို့တော့5000ဝန်းကျင်ခန့်ရှိတယ်
ဟုတ်ကဲ
့ဒီကနေ့ရောက်တဲ့ကျွန်တော်ကျွန်တော်ဒီနေ့ဝမ်မတူတို့လုရှဲတို့ခွေးလေးတို့မချင်းတော်တို့အဲ့ဒီရွာဖက်တီမှာကြတော့ဖြစ်ဆောင်နေဟိုရွာပေါင်းကတော်တော်များတယ်ကြာ
ဟုတ်ကဲ့
ဖြစ်ဆောင်နေလက်ခံထားတဲ့ရွာပေါင်း89ရွာရှိတယ်အဲ့ဒီ89ရွာထဲမှာဖြစ်ဆောင်ဦးကြီးကမင်းတည်းရဲ့လက်ဆက်ချက်မှာတကောင်းကျော်လောက်ရှိတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ကအဲ့ဒီအနေထားမှာ main committee ဖွဲ့တယ်Lentas Township IDP Camp Management Committee ဖြစ်ရမှာဒီ IDP Camp ကကိုယ်စီလေတာဝန်ခံရလို့ဖိတ်ခေါ်တယ်ပြီးရင်ကျွန်တော်တို့ကဒီ Main Committee ဖွဲ့တယ်ဖွဲ့ပြီးတော့မှ Main Committee ဖွဲ့ရခဲ့ရတယ်ဒီရောက်လာတဲ့အထူးတွေဒီကိုအားလုံးဒီကိစ္စဆက်ဝင်ပြီးပေါ့နော်အားဝင်ပြီးစူးပြီးကျွန်တော်တို့ဖွဲ့တယ်ဆိုတော့ကျွန်တော်တို့မှဖွဲ့လိုက်တဲ့အခါကျတော့ကျွန်တော်တို့မှအရင်ပေါက်တယ်ဈေးမပေါက်တဲ့ဇာတ်လို့ရှိတယ်ဒီနေ့တော့ပြောရရင်ဒီနေ့ကတပေါင်းကြော်ကြည့်ဟောဒါကဟိုစကားစကားဒီနေ့ကျွလကျွလပိုင်းတက်ကိုမတန်ခင်လို့ကျွန်တော်မဆီပေါ့တာတော့ကျွလမှာအစောပိုင်းကကျွန်တော်ပြောပြတယ်ဆွေရွာပြီးရင်ဖျားစခန်း၆ဆုံးတက်ကိုရှိအောင်တက်ကိုဒီမှာဒီစကားစကားကဖြူစစ်ပြေတကုံစင်လာတယ်ဖြူစစ်စင်လာတဲ့နေရာမှာသူကလက်မျက်ကြီးအတန်းကကျွန်တော်စစ်တီချောင်းစခန်းနဲ့အတိုင်းပါကြားနေရကျွန်တော်စပီချောင်းเนี่ยထပ်ပြီးတယ်အာတချို့ကလည်းအစောပိုင်းကျွန်တော်ပြောပြတယ်ကတော့ခေုပ်ပြီးတယ်တချို့ကကျတော့လည်းဒီမကွေးတိုင်းကိုပြီးတယ်အာစစ်ချောင်းဟု
တ်ကဲ့
ဆိုတော့ဆယ်ကျွန်တော်ဒီမှာဆင်းရဲရတော့မမြင်ရဘူးပေါ့ဟုတ်ကဲ့လား
ဟုတ်ကဲ့ဆိုတော့ဒီစစ်ချောင်းတွေထဲမှာဟိုတော့လူသက်ကြီးရွယ်ဦးတွေကိုဝင်ဆောင်အမျိုးသမီးတွေကလေးငယ်တွေလည်းပါမှာပေါ့နော်
ဟုတ်ပါတယ်ဗျဟိုကိုဝင်ဆောင်အမျိုးသမီးကလည်းကျွန်တော်တို့အရင်အဲ့ရကျွန်တော်တို့ same ပုံတာတူအရက်တရာလောက်ရှိတယ
်။ဟော
ထဲမှာကလေးမျိုးတယ်။ဒီဆရာမှာကလေးမျိုးတယ်လူတဲတင်ကိုဆက်ရောက်ဝင်ပြီးရှိပါတယ်။ဟော
ဟောကလေးငယ်တွေရောဘယ်လောက်များရှိတယ်။
တကြီးရွယ်ဦးဟုတ်ကဲ့။တကြီးရွယ်ဦးနဲ့ပတ်သက်လို့ဆိုတကြီးရွယ်ဦးရဲ့လုံးဝ indigenous people တွေပါပါတယ်
။ဟုတ်ကဲ့။ဟို
လုံးဝဟိုရန်တာတော့ရေးအပြီးထိုးထားတဲ့ဟိုအပွားကြီးတွေပူပွားတွေပါတယ်။သူတို့ကလည်းဟိုလုံးဝပြေးနေကြပါ
ဟုတ်ကဲ့ခင်ဗျာကလေးငယ်ရောဘယ်လောက်လောက်များရှိလဲကိုရန်ကိုယောဂီတီလား
ကလေးအများဆိုတာကျွန်တော်တို့ကလေးငယ်ပဲကြာ
ဥ
ပမာကျွန်တော်တို့ကဟိုပြီးလာတဲ့အနေထားမှာကလေးငယ်ပေါ့နော်ဘယ်လောက်ရှိမလဲဆိုရင်ကျွန်တော်တို့ဆွေးရရရတော့ကလေးငယ်ကကျွန်တော်ရခိုင်ဖို့ပုံများတယ်ကြာ
ဟုတ်ကဲ့
ဘယ်လောက်အောက်လဲဆိုဆင်ပစ်အောက်ကလေးတကယ်ဝင်းပင်ကလေးကတော်တော်များပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့အခု
ရောမှာဆက်ခွေးလိုက်တယ်ဟုတ်ကဲ့ပါ
ပြောပါဘူ
းပြောပါဆရာဟုတ်ကဲ့ဒါတော့ဟိုကျွန်တော်တို့ filter filter ထဲမှာထည့်ပြီး filter ခံလိုက်တော့ဒီ scented organic ညာလေတော်တော်များတယ်ပြီး6 piece organic ညာလေတော်တော်များတယ်ဒါနဲ့အများဆုံးကတော့ scented organic ပုံများပါလေ6 piece organic က scented organic ထက်တော့မများဘူးပေါ့
ဟုတ်ကဲ့ခင်ဗျာအခုအဲ့ဒီဘက်မှာရာသီဥတုကရောဘယ်လိုရှိနေလဲကိုယောဂီ
ရာသီဥတုကကျွန်တော်တို့မှာမိုးရွာတာတပတ်လောက်ရှိပါတယ်အင်းရာသီကတော့ဆိုးပါလားကျွန်တော်တို့တောင်ပေါ်မှာကမိုးရွာပြီဆိုလို့ရှိရင်ဟိုဖိုင်းတက်တယ်တနေကုန်ဖိုင်းတက်တာ
နေ
ရာကြည့်တဆက်မှမမြင်ရဘူးတနေကုန်ဖိုင်းတက်တယ်မိုးကကြုံရင်ကြုံလို့အတကုန်ရွာတယ်အဲ့လိုနေတာရှိတယ်ဆိုတော့တပိဆောင်နေနေနဲ့တော့ရဲမှာဒီလိုရာသီပြီးရနေထားမင်းနဲ့နေရတယ်ဆိုတော့သူကရေစီတော့ကျွန်တော်တို့ကအဆင်မပြေနိုင်ဘူးပေါ့နော်
ဟုတ်ကဲ
့တကယ်ရဲ့အတက်အလိုနေနိုင်တယ်ဒါနဲ့ရေရှည်ကျတော့ချာနာလာပြီးဝမ်ပြဝမ်ရှော့လေးစားဖြစ်လာမယ်ဒီအတက်အန်ဒရဆိုးရင်ရတယ်ကျန်းမာရေးအတိုင်းရှိလာနိုင်တယ်ဒါကဟိုမိုးရာသီရဲ့အနေထားဒီ 那个公司那个就那个三大吉卡吧。
OK。
要三大吉卡卡呢，比大家说土司新拿的米啊，那个比呢，说的是就那个三大吉卡，他不能找你嘛，对吧？这是那比的多，大家说土司新拿的。
OK。
那就那个嘛，这边上面的这个价格呢，他不能找你，最多的哈，一般老师吧。
如是少女的老一对是是少女对啦，如果这对高罗苗妹说了罗低价吧的，说了，哎，如果这对的妈妈，啊，苦啊切嘛，啊，如果手啊把里面洗的了不要紧。
OK 吧，可能路对少女哎，下不了的那个，你要再看阿公路那边，现在但是呢，可能路的路啊手啊样啊，可能路接手，农村非常呀的哦。那那概念，龙王的信仰呢？谁送啊？就是跟咱爸的，龙王送嘛。哦，这个有那龙王了。这边兄弟我们来呢，把龙王送的送人。但那那概念嘛，不是的。以前呢，意大利的古堡呢，年年的古路西瓦的那个路呢，那阿龙呢，就那个第一个在吃饭的。那个古家，三那一家吧，一送别人，就那三那一家去呢，但送就那个个。
好嘅吧，可能。所以，多罗对多罗个古尼布、陶罐布、啊古尼维个哟，古尤基鲁贝鲁米阿扎尼个嘞。
好嘅吧。罗是提起罗罗嘛，啊古尼个陶罐布，比起来，比陶布难讲，你嘛别钱嘛，当然比嘛个，比接触些你，我带带你去忙的嘛里个，陶罐那面可能也稀罕嘞。哦，收入大概了六百八十多呢，现在可能也起来了。比如目前的 ACB、PTG、MWSB 都、ICRC 都、MRCS 都起来了，可能哦也起来了，没起来多。可能呢，现在的出息吧，可能是买了工地钱买呀，我们可能加吧。
好，给给你。是咯。
比如，比如我们来，对吧？对吧？
哦，是咯。去年这个，我那表子了不？比买六十多了嘛呗。ยาดีเรนี่ทาขึ้นนี่เลยสุดแล้วขาจารอกูบีกูยอกีรูสูซีรูยาดมีอะกูนี่วิกูยอดีเสช่องดีสีได้ยังยาวอ๋องปูรูปีรูยานี่วายละกูยอกีเปลือกเข็มเขื่อยอสีนี่บาลเลย
โอเคบ้าคือดอเคโนรุสีมาอัศวบังยาเราแลนจองปุ่นเนี่ยถ้าเอาดูการส่งเจอไหมแลนจองปุ่นเนี่ยนี่ถ้ามากูนี่ลาเนอัศวชินเนี่ยได้ตามนี้เนี่ยเคโนรุว่าเคโนรุยาที่กูเคโนรุปูสองเนี่ยแต่เป็นไงเดี๋ยวเราต้องน่าจะจะต้องกินนะตัวสัตว์เนี่ยเอาอากงลงวันนั้นการที่พูดเสร็จเนี่ยเจ้าคุณพันธ์สิเจ้าลุงเอกค่ะเดี๋ยวก็เสียสิค่ะเดี๋ยวต้องกินมาลงอ่ะเป็นมีกว่าเลยที่เจ้าลุงกูนี่เลยพิมาตาเออเสียแต่หน้าเชื่อมีกูมองมาดิที่จะทบทวนจังว่ากูนี่เลยกูนี่สุดแรกนี่เนี่ยที่ทบทวนจังว่าลงอ่ะเอกค่ะเปลี่ยนตัวเลยเจ้าลุงจะเป็นอะไรก็เพราะไปลาเนี่ยที่ขานเนี่ยที่เราเล่นปั้นนี่ดีเลยมีตัวเทมาตัวเรียนดูดีกันเลยที่ขาเป็นผู้ชายมีชีวิตเรื่องมันเนี่ยเลยโอ้ตัวเทมาสักสักสุดเก่าหนูตัวเทมาตัวดีกันมาตรงกันนี่เลยมีกุมารมาให้เกิดเลยที่ขานเนี่ยเลยเปิดตัวทันใจเพราะเรื่องมันที่ขาชีวิตเนี่ยจะมาอยู่ชีวิตอะไรก็คือฟื้นเสียไปได้
คู่เลยสิดีมินเดอร์มิวบอเนี่ยมินเดอร์มิวเนี่ยนี่นะdata ရဲ့အခြေအနေကရောဘယ်လိုရှိလဲကိုရောကြီ
းဟုတ်ကဲ့ပါဒီတော့စကားစကားမင်းတက်မျိုးပေါ်မှာသူကရေဝင်ကက်မနေနဲ့ဒီခြေညာထားတဲ့နေရာလေးရှိပါတယ်ဒီတော့အဓိကဖះเจ้าကြီးရှိမယ်ပုံကြီးเจ้าကြီးရှိမယ်ဒီနေရာမှာတရားဝင်ကက်မျိုးနဲ့ခြေညာပြီးတော့မှအစ်ဆောင်မျိုးကလည်းလက်ခံနေတယ်ဒါတော့အစ်ဆောင်မျိုးအနေနဲ့တချို့တဝက်ကတော့ဟိုရွာမှာအရန်ခက်ခဲလာတယ်ญาติดีๆว่ากันมาเยอะทีเดียวสามารถจะเข้ายังเข้าได้มีทางมามันได้เปลี่ยนได้ถ้าอาจจะมีชื่อเสียงเปลี่ยนได้แล้วแต่แม้ตัวเนี่ยสิทธิ์ได้มาชื่อเนี่ยก็ตัวที่ขาดชื่อแล้วมาเปลี่ยนชื่อเนี่ยสุดได้มีทางมีชื่อมาเลย
อ๋อ
ถ้าจะทราบเกี่ยวกับอะไรที่ชาวสังคมมาตัวสูญเงินนะก็จะทราบตัวประชาคมตรงนี้ดูตาตาได้เกี่ยวกับมาต้นปีเนี่ยสุดามีกุลตัวอาจจะสูญเงินมา
ส่วนอันนี้สิ่งสิ่งก็พูดถ้าเรื่องโอเคทั้งนี้สิ่งสิ่งก็พูดถ้าเรื่องสักครั้งหนึ่งมาอย่าลูกาเป็นเราเราไม่อยากใช่ไหมมาเลย
ลูกาอาจจะไม่มีอะไรเกี่ยวกับสิ่งสิ่งก็พูดถ้าเรื่องนี้ก็สิ่งนี้เนี่ยเสียงนี้เราใช่ไหม
เนี่ยไอ้เนี่ยเนี่ยมามาเนี่ยส่งตัวแม็กซิมัมอยู่กับตรงนั้นน่ะคุ้มพี่เลยแต่เด็กๆเนี่ยก็ตัวเจ้าวันจริงคันนี้เลยแต่ช่วงนี้อยู่เอ็มอาร์เปลี่ยนตัวเลยกูเองกูนี่จ้าเลยตัวน้องว่าเปลี่ยนทอนไม่ได้กูเปลี่ยนแต่กูคิดว่าโอ้ไม่ได้เปลี่ยนตัวเลยมีเรื่องอะไรเนี่ยน้องว่าจุดเชื่อมไม่ใช่ว่าลูกเปลี่ยนตัวเนี่ยมีทางมีคิดเลยแต่เนี่ยตัวเนี่ยเนี่ยนี่เส้นเปลี่ยนตัวทัดที่เนี่ยสุดเลย
ก็จะมีว่าอีวามันนี่ว่าโอเคกันนะกูอยากกี้มีเป็นบอลเลยเนาะกูอยากกี้ยูสตาเจกูอยากกี้กูได้กูนี่เป็นเนี่ยดูสิเลยก็จะรอเทลูเอชินิมิวยาวมาด้ากูโอ้ยส่งไปรอทบีเนียร์เรสเซชันด้วยตัวเย่กูโกงกูเปลี่ยนลูกยานายเมลูกูอยากกี้ยูซาบาดเลย
โอเคมาแล้วโอ้แล้วเรื่องนี้เนี่ยก็เรื่องที่ ตอนนี้การละเนื้อว่าพิสูจน์ว่าพิสูจน์ว่าตัวเองว่าสิ่งที่มันจะเปลี่ยนอย่างนี้เลยการที่เราต้องเดียวแก่คือขอบคุณตาอีมันได้ยินคนเราเตรียมเนี่ยโอ้ที่ที่เอฟเนี่ยสังกัดสานเนี่ยสิ่งที่เราทำที่ยามเนี่ยคือเราแต่ทำไมถึงมองว่าเราคือเราว่าโอ้เรื่องเรื่องเนี่ยพิลาเนี่ยโอ้แต่เมื่อที่เดียวอาจจะพิถูกส่วนโอ้เรื่องเนี่ยก็เรื่องเนี่ยไม่เนี่ยโอ้อันเดียวที่จะส่งคุณจะส่งตัวทั้งหมดเราคือเราลูก
น้องว่าอินเดียไทยเนี่ยมีทางการอีโดไทยที่มาถึงเราเสร็จแล้วเนี่ยอินเดียไทยมาเลยโอเคป่ะกูยังโอเคกูยังกี้ป่ะมีอาทับที่เราพิสูจน์เยอะจังมาดีเลยก็มีอ่ะไม่เจอเลยเจอที่กาการ์ดเจอเราเนี่ยโอ้พิสูจน์เสียบ่เนาะพิมาการ์ดเจอได้ยังมีคนมองมาเลยทับปันปีเลยตอนนั้นก็คือคนละทางกันสิเดตุนตัวเนี่ยพิจารณาตลอดการสาบิดออกมาเจอทับปูนันเจ้าหนูมาสิพิมาได้มีทางมา โอ้มาสานาจิกาเปียกตัวเลยแต่ว่ามันปฏิเสธเนี่ยเปียกเช่นมาเลยตัวที่สานาจิกาดีที่จะนั่งรู้นับปันเนาะที่จะนั่งรับพี่เรามาเต้าขันได้มาดีเนี่ยโจนามะโซลูชันเนาะจะนั่งรู้แค่ตัวเจ้านาวาเนี่ยที่ช่วยเนี่ยมาสนอแค่เล่นลูกเราสันติปีศาจเรามาโอ้โหเนาะโอ้แค่เจ้าแค่นี้เนี่ยมีทางให้ชีวิตมาเลยแต่ก็เอาบางทีแค่นี้เนี่ยเปียกเช่นมาเลยนับปันตัวแค่นี้เนี่ยก็เปียกเช่นมาจ้าเนาะจะนั่งรู้ดี
ตัวนี้ดีโอตัวที่เราอธิบายในเนี่ยตัวที่เราเกี่ยวมาคุณมีปีการะคุณมีสิ่งเนี่ยสิ่งไหนเนี่ยโซลูชันอ๋อเราเนี่ยดูดีกว่าผู้ป้องปามในโลกสังคมเนี่ยโซลูชันเนาะคุณเอาเงินเนี่ยโน้ตโอ้อันนี้เขาติดมือคุณสิ่งเนี่ยอยากใช้ไหมอันนี้โซอันนี้เนี่ยก็ติดกล้องตัวเป็นเนี่ยคุณมีข้อปัญญาโซลูชันเอาไปสิ่งที่บ้านเนี่ยโอเคป่ะกูอยากกี้เอ็นเดร์กินเช่นมาซีอีโร
เสียงเปียโนช่วงมือมือลงงานด้วยลูกสองในมาซีลูกสุดดองปีบาร์เลยครับเนี่ยโอเคครับดีดีครับก็จะเจ้าเต้นซีซีเต้นเสร็จเองานนี้เนี่ยสกาวายซีซิงก็น่าสนใจจ้าละบักเนี่ยที่กันนี้ด้วยภาษาอังกฤษอะไรก็เราได้รับไปฟิวเมกันต่างงานเองานนี้เนี่ยวายซีซิงก็เสร็จทุลุ่มปีนี้บ้านเลยคุณเสบียร์น่าสนใจสิทาร์เรตเรนจิงจูกูเปียบ้าเอาไหมครับเนี่ย รัสเซียตั้งมาปลาดิเมียปูตินเนี่ยมันเป็นผู้ทุนในมาที่ที่สื่อว่าจีนพับปูตัวเมริกันตั้งมาโจไบเดนฮะมาจากที่กินไม่ได้ไปด้วยงานเวสวิตเซอร์แลนด์ในงานจีนีบามิโยกุยาวตัวบีเชปาร์เลยที่มีทางเงินที่นี่ก็ในนี้เนี่ยที่นี่ล้านนี่สอบไปนี่มารอตั้งมาปลาดิเดนฮะเบลเยียมในงานบราซิลส์มิโอมาเนโต้มหาเมฆพ่อเวนในงานนี้ก็กังวลในเนี่ยด้วยส่งสื่อเนี่ยไปเนโต้พ่อเยี่ยมอันนั้นก็มหาบิวกิสัยที่เป้าเวรัสเซียเนี่ยเที่ยวในงานนู้นเยอะดีก
Mingla Zi Haunama, Anademu Sanjin Gangwede, Mune Bonzo, Piaoja Sanabia Wago, Sitane Yeta Puerega, Piuquera Jang, Sanabia to Leo Termine, Pansi Kangarello, Bowen to Duga, Viego Biobare, Sanabia Wu Lusuni Echimabe, Minibain to Pange, Kangara Lusubare, Yangon Bi Mandale Mungua, Dewe, Kale, Sare Muribama, Damaga, Yemabin, Selinji, Mian Sare Murimale, Giari Subido, Sanabiaga Javare, Nangano Timing and Pogo, Don San Suji, Po, Sekonsiga, Tia Sosotare, Moody Dega, Amyabi to Dini, Eja Mupia on Loso, Mu, Losa Mu, Poma, Nayanga, Kawine, Sweso, Tare, Mu, Sabi, Jana, Sisi, Navy Pipare, Dialo Tosu, Jepirina, Mata, Digan, Dunago, Don San Suji, Shinni, Debaka, Kanga Kerelu Sovare, Diganes on La Sangai Nima, Kobe, Dakwemun. Namuna, Suzubang, don't know dear Koza Kogu, Sisigarama, Portway to Niana Sangau, Shigerello, Jamaine, Agaza, Winjitana, Pioguya, Dr. Kinginjiga, Lunger and I, by doing a bed to my Facebook, Lumu Kunya Samyanama, Popia Tabarakamia, Bogo Dandu and Labadam Yun Nemaro, Zonla Sangayaniti, Itibu Luna, Dia de Seko U, Shidelu Sobare, Dingin Edu, Drinjin Jogaro, Laubabakamia, Ginia to assist in Tolu Yumugaro, Masumum Pibare, Sabansaya Engineer Garo, Dano Cornelius Pibarakamia, Janogaro Zonlaima, VOA assist in Ego, Jishu Nasin, Abigajaredue, a two way Jesuit in Shibare, Doras Manegua, Mima Bidu Pida Alo, Bianya Katin King will be low in Sanari, Mianzon Piwan in Yabazikamia.
This program has